ဒီတရားပိတ်ခွေသည်946မြင်းဆောင်ရှိစေကံကလည်းနေဦးဝင်းရဲ့ဒေါ်တန်းနဲ့နေဦးခေမောင်သာဒေါက်တာဒေါ်ဆန်းချွေမိသားစုတို့နေအိမ်မှာဆရာတော်ဦးဇော်တိကကြွားရောက်ဟောကြားတော်အတော်ဆရာတော်
တော့အခုဒဇာကြီးတွေလည်းကမာကြီးတွေမှာအလုပ်အင်တာများကြတယ်စီးပွားရေးတွေလုပ်တရားလည်းပဲအရင်နဲ့မတူဘူးအများကြီးပိုလုပ်ကြတယ်အဲ့တော့ခေတ်ခါကာလကူကအရင်လိုအေးအေးဆေးဆေးပုံမှန်နေလို့ရတဲ့ခေတ်ခါကာလမဟုတ်တော့ဘူးအရင်ကျအများကြီးပိုလုပ်ရတော့အများကြီးစိတ်လည်းပိုပြင်းတယ်အဲ့ဒါလိုစိတ်ပြင်းလာအောင်ဒီနည်းနည်းနဲ့တက်တာအောင်မလုံနိုင်လို့ရှိရင်ကြာရင်အဲ့ဒီစိတ်ပင်ပန်းရပြတ်ကြမှာပဲခန္ဓာကိုယ်မှာလည်းပဲကျန်းမာရေးချူတဲ့ဘာလို့ဘာလို့ဖြစ်လာကြလို့စိတ်မှာလည်းပဲကျန်းမာရေးချူတဲ့မှုဆိုဘာလို့ဖြစ်သွားနိုင်လဲစိတ်ပင်ပန်းလုံးလုံးပြော nervous breakdown ဖြစ်တယ်ဆိုတာမျိုးတွေဟာကြားဦးမှာတော့တဏှိတာချင်းမှာသွာလာလုပ်ပင်နေကြတာမှာကုစိတ်နဲ့မတည့်တာလေအလိုမကျတာလေအရှင်းမပြေလာလေဆိုတာအများကြီးပဲတွေ့ရချင်ပါပါတယ်လူလောကမှာလှုပ်ရှားသွားလာတဲ့ဆံမှာအရှင်းမပြေတာမတွေ့အောင်ပါတော့နေလို့ဘူးမရပါဘူးလောကရဲ့သဘာဝကဘူးကအရှင်းမပြေတာအများကြီးရှိနေတာပဲဆိုတော့လောကကြီးကသူစိတ်တိုင်းကြဘယ်တော့မှဖြစ်မှာမဟုတ်ဘူးအဲ့လိုစိတ်တိုင်းကြမှာဖြစ်တာကိုပဲသူကမနေတတ်လို့ရှိရင်အများကြီးစိတ်ပင်ပန်းမယ်စိတ်ဆင်းရဲမယ်တော့နေတတ်ဖို့ပဲလို့ပြန်ပါလောကကြီးကိုကုလူလူဖြစ်အောင်ပြောင်းလဲယူလို့မရနိုင်ပါဘူး။အမှန်တန်ကျူးစားရင်နည်းနည်းတော့များရမလားတော့မပြောကြဘူး။ဒါတော့မှတိတ်မပြောနိုင်ဘူး။တို့တော့ကိုယ်စိတ်ကိုကိုယ်သိပြီးတော့တတိယနဲ့ဉာဏ်နဲ့ကြည့်ပြီးတော့ပြုပြင်နိုင်မယ်ဆိုရင်တော့တဖြည်းဖြည်းစိတ်တည်ငြိမ်မှုအေးချမ်းမှုရင်းချမ်းမှုကပို့ပြီးတော့ရလာနိုင်မှာအမှန်ပဲ။အဲတော့ဘဝရဲ့ရည်ရွယ်နဲ့ပတ်သက်လို့ပြောရမှာရှိရင်ဤစီဥစ္စာပြည့်စုံတာစာဝတ်ရည်ပြည့်စုံတာလည်းပဲဘဝရဲ့အည်သွေးတနည်းအားဖြင့်မြင်မာတာပဲဒီစီဥစ္စာအမှန်တန်ချုပ်ရနေတယ်လို့စာဝတ်ရည်အမှန်တန်ချုပ်ရနေလို့စာမှုတော်မှအနေနဲ့ဖြစ်လို့ရှိရင်အဟာချုပ်တယ်လို့ညမကြီးလက်ထိခိုက်ပါစာဝတ်ရည်ချုပ်ရလို့လည်းပဲအခုမှစိတ်ဆင်းရဲမှုဆိုတာဖြစ်ဥမှာပဲနော်အဲ့တော့စာဝတ်ရည်ချုပ်ရလို့ရှိရင်ကျန်တဲ့ကျန်မာရေးလို့ဉာဏ်ကြီးရေးကုသိုလ်ရေးလူမှုရေးပညာရေးပါဝင်ဆက်ဆက်ရာချုပ်ပြက်လာနေတာ။ဒါစာဝဏ္ဏီဆိုတာအရေးပါကြီးပါတယ်။သို့တော့စာဝဏ္ဏီတစ်ခုရဲ့ပြည့်စုံရုံနဲ့ဘဝရဲ့အရေးတွေးဟာပြည့်စုံပြီလို့မပြောနိုင်ဘူး။ကျမ်းမာရေးလည်းကောင်းမှာပေါ့။စိတ်နဲ့ချမ်းသာမှုရှိဘူးမှာ။မိသားစုနဲ့လည်းပဲဟိုတက်တက်ဝုန်းဝုန်းပျော်ပျော်ရွှင်ရွှင်လည်းပဲနေဖို့ရအချိန်ရှိအောင်မှာ။အဲ့လိုအဖက်ပတ်ကပြည့်စုံမှလားဘဝရဲ့ quality ဘဝရဲ့အရေးတွေးရမြင်ပါတယ်လို့ပြောနေတယ်။ပတ်စံတစ်ခုရဲ့ချမ်းသာရုံနဲ့ life ရဲ့ quality ဘဝရဲ့အရေးတွေးဟာပြည့်စုံပြီလို့မပြောနိုင်ပါဘူး။ဒါကြောင့်ကိုယ်ဘဝနဲ့ပတ်သက်တော့စဉ်းစားကြတဲ့အခါတစ်ဖက်ဆောင်နေမဖြစ်အောင်စဉ်းစားတတ်ဖို့အမြဲရည်ကြီးပါတယ်။တချို့လူတွေကအလုပ်ကိုအမြဲကြိုးစားတယ်။အလုပ်ကတော့အမြဲအဆင်ပြေပါတယ်။အနိုင်တုခဲ့ပါတယ်။ဒါပေမဲ့ကြံတဲ့ဘက်ကအကုန်လုံးဆိုးရွားသွားတယ်။ဒီလေဒါကြီးတယောက်စီးပွားရေးအများကြီးလုပ်ပါတယ်အဲစီးပွားရေးအဆင်ပြေလုံးလို့လုပ်ငန်းတွေကိုအများကြီးတိုးချဲ့ရတိုးချဲ့ရလုံးတဲ့ခါကျတော့ဘုန်းကြီးကမိုးချုပ်ပြီးအလုပ်လုပ်ရတယ်မနေ့လင်းငန်းတဲ့ပြင်နဲ့သူအိမ်ကနေထွက်သွားတယ်နေ့လည်နေ့ကင်းနဲ့အိမ်ပြန်မဆုံးစားနဲ့အပြင်မှာပဲသာမိုးချုပ်မှခုနှစ်ရက်လောက်မှအိမ်ပြန်လာလိမ့်ရှိတယ်အိမ်ရောက်လာရင်တနေ့ကုန်လုပ်လို့ရတာပြန်မှန်းလုံးလို့အမှန်ပြောရင်တော့ချက်ချင်းအရာတွေတော့ပြီးအိတ်တော့အရင်တော့မှ5နိုင်လောက်ကြမှာထားလို့တော့သမင်းစားတယ်သမင်းစားပြီးရင်မလုပ်ရတဲ့လို့တနေ့ကလုပ်ငန်းတွေကနေရလာတဲ့ပါလာတဲ့စည်ရင်းတွေဖြတ်ပိုင်းတွေအဲ့ဒါည7နိုင်ဆန်းနိုင်ဒီစည်ရင်းထိုင်ခဲ့ပါအဲ့လိုလုပ်ပြီးမှတခါမနေ့စောကြီး9နိုင်လောက်ထားပြီးတော့မြင်မြန်အလုပ်လုပ်သွားတာအိမ်ကမိသားစုနဲ့စကားပြောဖို့ချိန်သူသားသမီးနဲ့စကားပြောဖို့အချိန်ဒီမှာမရှိဘူးအဲ့လိုမရှိတော့သားသမီးတွေကတော့သူ့အိမ်ကအိမ်ယူစနီးကတော့ဟိုနည်းနည်းစိတ်ချမ်းသာဖြစ်တော့ပါလေနော်ရိုးရိုးလေးပြောမယ်ဆိုရင်တော့ ဆေးဆေးဆေးပြောဖို့ဆိုရအချိန်မှမရဘူးမေတ္တာကိုမရတာဖြစ်သွားတယ်မေတ္တာငတ်တယ်ဖြစ်တယ်သာသမီတွေလည်းမေတ္တာကငတ်တယ်သူအိမ်သူဇနီးကလည်းပဲမေတ္တာငတ်တယ်အဲသူသမီးဆိုင်ဆောင်တယောက်တည်းစားတာဖြစ်တယ်သူခင်ပွန်းပြန်လာတဲ့ပြောင်းသူမစောင့်နိုင်တော့အဲ့ဒီလိုမိသားစုနဲ့ပတ်သက်လို့စိတ်ချမ်းသာမှုသာယာမှုပျော်ရွှင်မှုမရှိတော့ဘူးတကယ်ပြောရရင်တော့သူတနည်းအဲ့ဒီအကြောင်းကိုပြောပြတော့မူတာပဲသစ္စာမျိုးတော့အများကြီးရှိပါတယ်အလုပ်တွေကတော့အမှန်စိတ်ကြည့်ပါတယ်ဒါပေမဲ့သူ့စိတ်ထဲမှာစိတ်ချမ်းသာမှုမရှိပါဘူးအဲ့တော့ကိုယ့်ဘဝကိုစဉ်းစားတဲ့အခါမှာအဲ့ဒီလိုတစ်ဖက်ဆောင်နေမဖြစ်အောင်အများကြီးသတိထားဖို့လိုနေတယ်ဟိုအခုကြည့်အမျိုးမျိုးအပြောင်းအလဲတွေဖြစ်နေတယ်အပြောင်းအလဲတွေကတော်များလို့လူတွေကတခါတလေရှိဖို့ဘာဖြစ်မလဲဆိုတာကိုမသိဘဲနဲ့စိတ်ကိုယ်ကတော့ပြန်မှန်းကြအဲ့ဒါလေးကိုနည်းလေးပြောကြည့် We have to condition ourselves to chaos. Chaos is the English word. စိတ်နဲ့ကမ်းမြေအများမသာဖြစ်သွားတော့ chaos လို့ Conditions are going to be changing at a faster pace in the future. အနာဂတ်ကာလမှာအခြေအနေတွေဟာပိုပြီးတော့ဆင်းရဲမြန်မြန်ပြောင်းလဲသွားလိမ့်မယ်။အခုဥမာပြီးမှာလင်းကားနဲ့ပြင်မှာဘလောက်အပြောင်းလဲတွေဖြစ်နေပြီ။ဘလောက်ဉာဏ်တယ်စဉ်းစားကြည့်တော့အင်္ဂါမြန်နဲ့ပြောင်းလဲတယ်အချို့ဆိုလိုက်ရတော့မပြီးဘူး The pendulum swings are going to be wider Pendulums are changing လို့ပြောတာနော်ဒါနိုင်ချင်းကြီးလို့ပဲဆိုတော့နိုင်ချင်းကြီးဟာဥပ္ပတ္တိကိုရွေ့နေတာရမ်းနေတာဟာအရင်ကလည်းမကြည့်တော့ဘူးအရင်ကတည်းကပူပြီးတော့အဝေးယူ swing ဆိုတာလွှဲတယ်ဖြစ်နေပြီအရင်ကဒီနားလေးမှာကပ်တော့ပဲနည်းနည်းလေးလွှဲတယ်အခုအဝေးကြီးကိုလွှဲတယ်။သူကသင်္ကြန်ပြီးပြတာ။အဲ့တော့ဘဝမှာအပြောင်းအလဲတွေကအများကြီးဖြစ်လာတယ်။ Structures and environments will change. Structure ဆိုတာကလုပ်ငန်းတစ်ခုမှာအဆင့်ဆင့်လုပ်ပုံကိုင်ပုံတွေနော်ဖွဲ့စည်းပုံတွေမျိုးမျိုးဟာပြောင်းလဲသွားလိမ့်မယ်။တောင်းဝန်းကျင်ကလည်းပြောင်းလဲသွားလိမ့်မယ်။အဲ့တော့တောင်းဝန်းကျင်တောင်းဝန်းမှာအခုပြောင်းလဲနေတာတွေအများကြီးတွေ့ရတယ်။ရန်ကုန်မြို့ကိုတစ်ခေါက်နဲ့တစ်ခေါက်ပြန်လာရင်မတူတာတွေအများကြီးသတိထားမိတယ်။Governments and along with them our laws will be swinging from one extreme to the other from election to election. အစိုးရအဖွဲ့တွေကလည်းအပြောင်းအလဲတွေဖြစ်တတ်တယ်။ဥပဒေတွေကလည်းအပြောင်းအလဲတွေဖြစ်တတ်တယ်။ဒါဟာတစ်ကမ္ဘာလုံးမှာဖြစ်နေတာနော်။ဒါကြီးလို့လေ့လာကြည့်ပြီးမြင်ဂျပန်နိုင်ငံမှာလည်းဒီလိုဖြစ်တယ်။အီတလီနိုင်ငံလည်းဒီလိုပဲ။အစိုးရအဖွဲ့တွေအပြောင်းအလဲတွေအများကြီးဖြစ်တယ်။ဥပဒေတွေအပြောင်းအလဲအများကြီးဖြစ်တယ်။အဲ့တော့အဲ့လိုအပြောင်းအလဲတွေကြားရင်ကလူတွေကဘာလို့မှမသိဘူးနဲ့ဖြစ်ဖြစ်သွားတတ်တယ်။ဒါဟာဒီခေတ်ဒီခါမှာတကဘာလုံးမှာဖြစ်နေတဲ့အခြေအနေပဲ။အကြောင်းဒီစာအုပ်ကဂျာမနီကရေးလိုက်တဲ့စာအုပ်။အင်္ဂလိပ်လိုဘာသာပြန်ထားတာ။ဖတ်ကြည့်တော့တကဘာလုံးကိုချုပ်ကြီးထားတာဖြစ်နေ။နော်။ဆိုတော့သူတို့မြင်ထားတဲ့အချက်လက်ပုံမှာအခြေခံပြီးတော့ကိုယ်တိုင်ဒီကိုယ်ဘဝထဲမှာဖြစ်နေပုံပြောင်းလဲနေပုံကိုဉာဏ်ကြီးကြီးနဲ့အပေါ်စီးကနေကြည့်တတ်ဖို့။အခုခေတ်ကအပေါ်စီးကကြည့်နိုင်မှာပဲ။နည်းနည်းအဆင်ပြေနေ။နော်။အမြင်ကြည်ကြည်အပေါ်စီးကနေမြင်နေအောင်ဘဝကိုကြည့်ရမယ် The clarity, security and convenience of a social order that remains stable over long periods of time will no longer exist. ရှင်းလုံးကဘာမစို့သူ့အနေနဲ့ပုံစံလေးဖြစ်နေတယ်နော်စိတ်ကနေကြရဖြစ်နေရှင်းနေတယ်ဘာမှစိတ်ရှုပ်ကြရမရှိဘူးဘယ်ကိစ္စဘယ်လိုလုပ်ရလဲဆိုတာလူတိုင်းလူပဲသိတယ်မိလိုက်လည်းဘာလို့မဆိုတိတိကျကျပြောနေတယ်ဒီကိစ္စဒီလိုလုပ်ရတယ်ရှင်းတယ်အခုခေတ်မှာဘယ်ကိစ္စဘယ်လိုလုပ်ရလဲဆိုတာမင်းသူလက်သိမသိဘူးသူလက်သိမသိဘူးမှန်ပြောလို့နေရတယ်ရမ်းပြောလို့နေရတယ်ဘာလို့မှမသိကြဘူးနော်အဲ့တော့ security မရှိဘူးနော်စိတ်ချရမှုလုံခြုံမှုဆိုတာမရှိဘူးအင်တန်စွန့်စားရတယ်မရတည့်ရနဲ့လုပ်နေရတာအဲ့တော့အရင်တုန်းကလို့ပုံမှန်အကြာကြီးနေတဲ့အတိုင်းဝိုင်းခေတ်ကာလဆိုတာမရှိတော့ဘူးပြီးသွားပြီပုံသွားပြီနော် will no longer exist အဲ့ဒီကာလမရှိတော့ဘူးပုံသွားပြီ the normal state of affairs will be rough seas အဲ့တော့ rough sea ဆိုတာပင်မမှာလိုင်းတကူတွေထားနေတာပေါ့နော်ဘုံတိုင်းထားလို့လိုင်းတကူထားတာအဲ့တော့အခုခေတ်ကာလဆိုတာအပြောင်းအလဲအင်တန်မြန်လုံးလို့လိုင်းထားလာနဲ့တွေ့ပါလေညင်ညင်တက်တက်ဆိုတာမရှိတော့ဘူးဒါကြောင့်အဲ့ဒါကဘုကအခုခေတ်အပါဝင်ရှိน้องคากาละมาดาหาดีใจไม่ตัวတော့มาชี้ตรงมาหลูโอ้ตะกมายี้โหลเนี่ยตรงมาหลูบ้ามาติอเปียงเลยไม่ရှိอยู่ ကိုလို့ဆရာရှိရလေးနေ့စဉ်ပုံမှန်လေးလုပ်တော့နေ့စဉ်ကိုအိမ်မှာကိုချက်ပြုတ်စားတော့ပြီးအေးချမ်းရနေရတဲ့အခင်မျိုးကကုန်သွားပြီ။နောက်ဖြစ်မြင်ရရဲ့ဘဝကပို့ပြီးတော့ဆိုင်းတဘူးတန်တယ်ပို့ပြီးတော့ကြမ်းတမ်းတယ်။ဒါမတိကျုံကျုံပြုတ်ပြီးတော့ဆန်လုပ်ပြီးတော့မိထားလို့မရဘူး။မတိဟန်ဆောင်ပြီးတော့မိပြီးတော့ခလေးဆန်ဆန်လေးနေမယ်ဆိုရင်တကယ်အရေးနဲ့ကြတော့ကျူးကျင်းမြင်ဆိုင်မှုမရှိတဲ့အတွက်ပို့ပြီးတော့ဒုက္ခရောက်တာပါ။နော်အဲ့တော့ကြောက်မနေဖို့အရေးကြီးတယ်။ဒါဟုတ်ဒီချာတိပြီးတော့နားလေကိုကျူတင်ပြင်ဆင်ထားဖို့အရေးကြီးပါလေ။အဲ့တော့ဒီဘုန်းကြီးကပြိဿရှင်ကြီးတက်ကပြောတဲ့ကောင်ကအမြဲတမ်းလူတွေရဲ့ဘဝအကြောင်းကိုထည့်ပြောလေးရှိတယ်။ဘဝကိုအသေးပဲရှိရှိပြန်ဖို့ရှိရှိအနှစ်သာရပြီးပြီးတော့ငင်းငင်းချင်းချင်းစိတ်ကျဉ်းနှံ့မှုလည်းရအောင်ဘယ်လိုနေသွားရမလဲဆိုတာကိုအမြဲတမ်းပြောလေးရှိပါလေ။ဒီလိုပဲအင်မတန်ရှုပ်ဖွေးပြီးတော့ဘယံမတာဖြစ်နေတဲ့ဒီကလာကြည့်မှာပဲစိတ်ကြည်ကြည်လင်မှုအေးချမ်းမှုရှိအောင်ဘယ်လိုနေသွားမလဲမတည်ကြတဲ့မရေရာတဲ့အလုပ်တွေကိုလုပ်နေကြတာပဲစိုးရိမ်မှုပူပန်မှုတွေနဲ့အောင်ဘယ်လိုနေသွားကြလဲဒါကနိလရှမ်းမဖြစ်ဘူးနော်ခုနကပဲဦးမြင့်ပြောတယ်သူစိတ်ထဲမှာတော့ကအန္တမရတယ်ဒီလောက်ကြီးတော့ကများနေနောက်10နှစ်လောက်ကျရင်ဘယ်နဲ့များနေမလဲအဲ့တော့အလုပ်ကတော့မလုပ်လို့မဖြစ်ဘူးနော်လက်ပိုက်ပြီးတော့ထိုင်နေလို့မဖြစ်ဘူးတို့တော့လုံးဝမှာတို့တော့လုံးနေရင်းနဲ့ပဲဒီလောက်ကြည်တော့ကမများအောင်ဘယ်လိုလုပ်မလဲအဲ့ဒါနိဗ္ဗာန်ကတော့ရှားဘူးရှားမှဖြစ်တယ် The ground on which we stand is going to become soft under our feet ကိုရနေတဲ့မြေကြီးဟာအရင်လိုအခိုင်အမာကြီးမဟုတ်တော့ဘူးပျော့သွားပြီတော့သူကတင်စားပြီးပြောတာနော်အရင်ကကကိုရက်တီရနေတာခိုင်းပါတယ်စိတ်ချရတယ်ဘာမှလှုပ်လှုပ်เสียမလို့ရှေ့ရမလို့ပြင်းပြင်းမှုရှိတယ်နော်အောက်ကခိုင်းပါနေတော့ဒီမှာရက်နေလို့ရှိရင်ညီညီလေးရက်လို့ရတယ်အခုခေတ်ကကိုရက်တီရနေတာဟာမခိုင်းပါဘူးပြော့နေတယ်နော်ကိုဘွားကိုဘူးလုံးနေတဲ့အလုပ်ကိုင်းနေကိုမှရှိနေတဲ့အခြေအနေတွေဒါတွေဟာအမြဲတမ်းဒီလိုပဲသွားမယ်လို့ဘလို့မှစိတ်ချလို့မရဘူးအမြဲတမ်းလှုပ်ရှားနေတယ်ပြောင်းနေတယ်ပြော့နေတယ်အရင်လိုမမာတော့ဘူးနော်Chaos will become the normal state of affairs. Choosing Kamalumia Vene, Yungle, Chini, the Yongwara, you are. There are few kids in Mekidoma. Normal affairs are few kids in Mekidoma. The Lupia Gauna, singing in Yanero, singing Lumiano, Machinaria, and Yaikidoma. Chaos is the collapse of order. Orders will go to Sigan Jalikin.ပုံမှန်လေးစည်းကမ်းနေကြလေးဖြစ်နေတာကို order လို့ခေတ်ရောက်ဆိုတာကအဲ့ဒီ order collapse ဖြစ်သွားတာ order မရှိတော့ပုံမှန်လေးဖြစ်ဖြစ်ဆိုတာခုခေတ်မှာမရှိတော့ဘူး conditions will become less ordered အခြေအနေတွေကပုံမှန်ဖြစ်တာကြာလေနည်းလေဖြစ်သွားလိမ့်မယ်ချက်ချင်းပြောင်းသွားလိမ့်မယ် the exact opposite of a given situation will suddenly present itselfကိုယ်လက်ရှိကြုံတွေ့နေရတဲ့အခြေအနေနဲ့ဖြောင်းဖြောင်းကြီးဆန်းကျင်နေတဲ့အခြေအနေမျိုးဟာရုံးငနေဖြစ်ချင်းဖြစ်လာ Changes will come crashing down upon us without any prior warning ကျူတင်ပြတော့တတိပေးတာမရှိဘဲနဲ့အပြောင်းလဲတွေကရုံးငနေရောက်လာလိမ့်မယ် So we are going to have to learn to preserve our quality of life in situationsthat are characterized by chaotic events and a lack of continuity. အဲ့ဒီလိုပုံမှန်လေးတွားနေတဲ့အခြေအနေမျိုးမရှိတော့တာမျိုးနော်။ဒီလိုနဲ့ချက်ချင်းအပြောင်းအလဲတစ်ခုဖြစ်လို့ဖြစ်ပေါ်လာတာမျိုးအဲ့လိုအဖြစ်မျိုးကြုံတွေ့နေရတဲ့အခြေကြီးမှာကိုယ့်ဘဝရဲ့အရေးသွေးကိုယ့်စိတ်ရဲ့ကြည်နမှုအေးချမ်းမှုပြည့်မသွားအောင်နော်။ preserve ဆိုတာဒါကိုထိန်းသိမ်းထားလို့နော်ပြမသွားအောင်ဘယ်လိုလုပ်ရမလဲဆိုတော့နော် we are going to have to learn တော့နီလန်းရှာရမယ် have to ဆိုတာမရှာရင်မဖြစ်ဘူးလို့ပြောတာနော် we are going to learn လို့မပြောဘူးနော် we are going to have to learn ဒါမလုပ်ရင်မဖြစ်ဘူးလို့ပြောနေတာနော်အဲ့တော့ဒီလိုမလုပ်ပဲနဲ့ဒီလိုဖြစ်ချင်တိုင်းဖြစ်နေတဲ့အကြောင်းလေးတွေအမြန်မြန်နေတဲ့ဖြစ်ပြီးမှာစိတ်တည်ငြိမ်အောင်အေးချမ်းအောင်ဒီနည်းနဲ့မလုပ်ပဲနဲ့ဒီတိုင်းသာဆက်သွားမယ်ဆိုရင်ဒီဒဏ်ကိုဒီစိတ်ကတားရှိခံနိုင်မှာမဟုတ်ဘူး။ဒီနေ့တော့ဒီစိတ်ကချုံးကြတော့တယ်နော်။စိတ်နဲ့ပြောရင်တော့ nervous breakdown ဘာလို့ဖြစ်နေလဲ မစင်းစားတောင်းမကြံတောင်းဖြစ်သွားနေတော့တယ်ဖြစ်သွားနေတယ်သိကြည်လင်မှုသိချမ်းမှုမရှိဘူးနဲ့တောကတွေမရလာဘူးကိုယ့်ကိုယ်ယုံကြည်မှုမရှိတာမျိုးဖြစ်သွားနေတယ်ဘာလို့မှမသိပဲနဲ့စိတ်ကကြတာမျိုးဖြစ်သွားနေတယ်အဲ့ဒီသူကဘာလို့မှမသိရင် depression ဖြစ်တာဘာလို့မှမသိဘူးတော့လုံနေလို့ရှိရင်ပြန်မမိမဲ့ depression မဖြစ်ဘူးစိတ်ကကြတာကြံရမရဖြူတော့ငါဘာလို့မှမသိတော့ဘူးဆိုရင်တော့စိတ်ကကြတယ်ဒါအဲ့လိုစိတ်ကကြာမသွားပါဘူး။နေ့စဉ်သူ့စိတ်ကိုကြည်လင်မှုအေးချမ်းမှုရှိအောင်အမြဲတမ်းလေးကြည်လင်ရမှာ။နေ့စဉ်ဆိုလို့ဒီနေ့တစ်ချိန်လုံးနဲ့တော့မရတော့ဘူးနော်။ဒါဆိုမင်းရဲ့တစ်ချိန်လောက်သတိပဋ္ဌာန်တရားကိုအထုပ်ဖို့လုပ်မယ်။ခိုင်ပြီးတော့ညနေနေ့လေးဆိုရင်နေ့လေတစ်ချိန်လောက်ခိုင်ပြီးတော့တရားထုပ်ဖို့။ညမအချိန်တစ်ချိန်ခိုင်ပြီးတော့တရားထုပ်ဖို့။ဘလောက်ပဲအချိန်ပြီးနိုင်ပြီးနိုင်။နိုင်ဝက်ပြီးနိုင်လည်းပဲမစိုးပါဘူး။နေ့လေးတွေ၄၅မိနစ်လောက်ပြီးနိုင်လဲတော်တော်လေးကျူးများပါတဏှာလောက်ပြီးနိုင်နေဆိုရင်တော့အင်တန်ကောင်းပါအဲ့ဒါလို့အချိန်ပြီးနိုင်တဲ့အခါမှာဒီနေ့၃ချိန်လောက်ထိုင်ပြီးတော့ဒီစီစီတရားမှတ်ထုတ်ပြီးတော့ကျန်တဲ့အချိန်တွေမှာလည်းပဲဒီတိလက်လွတ်မနေဘဲနဲ့ကိုယ်စိတ်ထဲမှာဖြစ်ပေါ်လာတာတစ်ခုခုသိနေဖို့ကိုယ်ခန္ဓာကိုယ်မှာဖြစ်ပေါ်လာတာသင်ရှားတာတစ်ခုခုသိပြီးတော့နေဖို့ဒါလေးကိုအလေးကြီးလို့မှဖြစ်တယ်ခန္ဓာကိုယ်ဆိုတာကသိဖို့ရပို့ပြီးလွဲသွားတယ်။ဒါကြောင့်ခန္ဓာကိုယ်မှာသင်ရှားတာကိုရက်တော့သတိကြပြန်လို့စိတ်ထဲမှာတောကဖြစ်เสียစိတ်ညစ်เสียပူပန်เสียတွေကိုတွေးလာပြီးဆိုရင်လည်းအဲ့ဒါကိုမြန်မြန်သိလိုက်။စိတ်ဆိုတာကကုသရာကိုတွေးတဲ့အချင်းရှိနေတယ်လို့ဟာအဲ့ဒီကုသရာပဲအမြဲတမ်းတွေးနေတာပဲ။တွေးဖို့မလိုလဲပဲတော့တွေးနေတာပဲအချင်းပါနေတာ။ဘယ်အရာဖြစ်ပြီးအချင်းဆိုတာရှိနေတယ်။အဲ့ဒီအချင်းကိုဒီလိုနဲ့ကပ်ပြီးတော့သိလိုက်ဖို့ပထမအဆင့်ချက်ချင်းဖြောက်လို့ကတော့ရတယ်မရ။တတိနဲ့တိပြီးတော့ပဲသူ့ပထမဖြောက်လိုက်တာ။သူ့ဖြောက်လိုက်လို့ရှိရင်စိတ်ကနည်းနည်းလေးကြည်လင်အေးချမ်းပြီးတော့စိတ်ထမှဖြစ်ပေါ်နေတဲ့တင်းချင်းကယော့သွားလိမ့်မယ်။စိတ်ထမှတင်းနေတယ်ကြံ့နေတာတွေကတဖြည်းဖြည်းယော့သွားလိမ့်မယ်။အဲ့လိုယော့သွားလို့ရှိရင်နေတဲ့ခဏရှိသွားတယ်မင်းနဲ့စိတ်ကြည်လင်အေးချမ်းမှုရသွားလိမ့်မယ်။အဲ့တော့လုံနေတဲ့အခါမှာလည်းပဲဘာလို့ပဲလုံနေလို့လဲ။အဲ့ဒီအလုပ်ကိုသိပြီးတော့လုပ်ဖို့အခုလမ်းမှာကားနဲ့လိုင်းနဲ့ဒါကြီးတွေလည်းအလေးချင်းလေးလည်းရလူပူသေးရင်လည်းလူပူအောင်ဆိုတော့စားမောင်းရင်းနဲ့မတိနဲ့မောင်းမှုဆိုတာလေးကိုပြောပြရတယ်နော်။ဒါကြီးတယောက်ကပြောတာကသူ့မှာတရားထုတ်ဖို့အချိန်မရှိပါဘူး။အဲ့ဒီစားမောင်းရင်းနေတုံးမှာပဲ။ရတဲ့လောက်မတိနဲ့ကပ်ဖို့လုပ်မယ်ဆိုရင်နည်းနည်းတော့ရပါတယ်။လက်ကလှုပ်နေတာခြေထောက်ကလှုပ်နေတာသိနေလို့ရတယ်။မျက်စိကရှိလို့ကြည့်နေတယ်။တစ်ခါသူဘေးကိုကြည့်တယ်ဒီချင်းကိုကြည်တာဘေးကိုကြည်တာကိုသိနေလို့ရတယ်နော်အဲ့တော့ဘုရားဟောတော့မှလည်းပဲဒါတည့်တည့်ရှိတယ်နော်အာလောကိတိဝိလောကိတိသမ္ပဇာနာကာရီဟောတည်ချင်းကိုကြည်တဲ့အခါဘေးကိုကြည်တဲ့အခါတတိလေးနဲ့ပြုပါတတိလေးနဲ့ပြုနေရင်လုံနေရင်ဒါဟာသတိပဋ္ဌာန်တရားအထုတ်နေတာနော်အခုလမ်းမှန်လာတုန်းကြီးမှာရတဲ့လောက်ခေနည်းလေးလုပ်ကြည့်တော့ဘယ်လိုနေတယ်လဲသိနေလို့ရတယ်လားမရဘူးလားရတယ်နော်သိနေလို့ရတယ်နော်အဲ့ဒါအရေးကြီးဆုံးပဲအဲ့တော့တရားထုတ်ဖို့အချိန်မရှိဘူးလို့မပြောဘဲနဲ့ရတယ်လို့ခင်သိပြတော့နေပါဒီလိုသိတော့နေတဲ့အရေးကြီးများလာလို့ရှိရင်တစ်ဖြည်းဖြည်းနဲ့သူ့အလိုလိုပဲတရားထုတ်ဖို့အချိန်ကပို့ပို့ပြီးတော့ရလာပါလိမ့်မယ်နော်ဒီတရားရဲ့အဆန်းတက်ရဲ့ဒီလိုစမ်းကြည့်သူ့ကိုမလောက်ပဲနေတဲ့ဒီမှာလုံးဝလည်းမဖြစ်ဘူးလုံးဖို့အချိန်လည်းမရှိဘူးရတယ်လို့ခင်သတိကပ်တော့လုံးမရှိရင်တစ်ဖြည်းဖြည်းနဲ့လုံးလုံးလည်းဖြစ်လာတယ်လို့ဖို့အချိန်လည်းပဲရှားတက်လာတယ်ယူတက်လာတယ်အဲ့တော့အချိန်ကိုရှားတက်ဖို့လိုတာပါပဲအချို့လူတွေကခုနဟိုတကာကြီးလည်းပြောပါတယ်အလုံးလုံးလိုက်ရတာကအိတ်မကြပါဘူးခင်ဗျာတဲ့10မိနစ်15မိနစ်လောက်ပါနော်ပြောလိုက်တဲ့ကိစ္စကဘယ်လောက်ပဲကြာပါနော်ကြာတဲ့အချိန်မှာဒီကိစ္စကိုထပ်ခါထပ်ခါတွေးတွေးတွေးတွေးပြောနေတာကပိုးကြာတယ်အဲ့ဒါကပိုးပင်မန်းတယ်နော်ဒါဒီနဲ့နေတဲ့လူချင်းကိုညံ့များလောက်ကလို့ရှိရင်စိတ်ကလေးနဲ့ကြည်လင်အေးချမ်းမှုရှိလာတဲ့အတွက်ကြောင့်ကိစ္စတစ်ခုကိုဘယ်လိုလုပ်ရင်ကောင်းမလဲပြောစရာရှိနေပဲဘယ်လိုပြောရင်ကောင်းမလဲဆိုတာကိုအဲ့ဒီစိတ်အေးအေးလေးနဲ့ကြည်ကြည်လင်လင်နဲ့စဉ်းစားလို့ရှိရင်ပို့ပြီးတော့တင့်တော်တဲ့တဘာဝကြရတဲ့ညံ့တာတဲ့အစီအစဉ်လေးပြပါလိမ့်မယ်နော်ဆိုစိတ်ကြည်လင်အေးချမ်းတဲ့အချိန်မှာဖြစ်ပေါ်လာတဲ့ရလာတဲ့အဲ့ဒီစိတ်ကူးလေးဟာပို့ပြီးတော့အရှင်ပြေဖို့များပါတယ်ပြောတဲ့ခါမှာလည်းပဲစိတ်ကလေးကိုတခြားပြီးပြီးတော့တိတိလေးအေးချမ်းချမ်းလေးထားပြီးတော့ပြော အဲ့လိုပြောလို့ရှိရင်လည်းကိုပြောတဲ့စကားကကိုပြီးတော့အင်အားပါပါလိမ့်မယ်ပြောပြီးသွားပြီဆိုရင်လည်းကိုကစိတ်ကြည်ကြည်လေးအေးရှင်းနဲ့ပြောလိုက်ရတဲ့ပုံစံအောင်သူ့ကိုပြန်ပြီးတော့တအုံငင်းငင်းတွေးပြီးတော့ပြန်ပြောလို့ပြောနေတုန်းကနည်းနည်းဒေါသပါသွားပြီးတော့မပြီးမလဲတာအခုခုဖြစ်သွားလို့ရှိရင်အဲ့ဒါကိုတအုံငင်းနဲ့ပြန်တွေးပြီးတော့ပို့ပြီးတော့စိတ်ပြန်မှန်းတယ်ပို့ပြီးတော့ဆင်းရဲတော့သူ့တက်တော့ကိုယ့်ဖြစ်တော့နှုတ်စလုံးတက်ကိုနည်းနည်းတကအထက်တွင်စဉ်းစားပြီးတော့ပြောဆိုလို့ရှိရင်ဒီကိစ္စကကိုယ့်စိတ်ကမပူလောင်မှုကိုသူ့မဖြစ်စေတဖက်ကမမျှကြတဲ့ကိစ္စကိုလုပ်လို့ရှိရင်ပို့ပြီးတော့ပူလောင်တယ်ပို့ပြီးတော့ဆင်းရဲတယ်အဲ့ဒါဟာတကယ်ကိုလုံငန်းကြီးကြီးတွေကိုလုံနေတဲ့ဒကာကြီးတွေကိုယ်တိုင်နဲ့ပြောပြတယ်။အရင်တုန်းကတပည့်တော်တို့ကအင်မတန်လောဘလည်းကြီးတယ်။အင်မတန်လည်းကြောက်ရပါတယ်။ဘယ်လိုလုပ်ရမလဲ။အင်မတန်ကြောက်တဲ့စိတ်များပါတယ်။လုံငန်းကကြီးတော့အစဉ်ပြေရင်လည်းပဲပြည်တယ်လို့အကျိုးအမြတ်များတယ်။အစဉ်မပြေရင်လည်းမပြည်တယ်လို့ဆုံးရှုံးမှုမျက်နှာမှာအင်မတန်ကြီးပါတယ်။ပထမတော့အဲ့ဒီဒကာကြီးတယောက်ကိုတရားထုတ်ဖို့ပြောတော့သူကတပည့်တော်အလုပ်သိနေရတယ်တရားထုတ်ဖို့အချိန်မရှိဘူး။သူညီရလည်းတရားထုတ်တယ်အတိညာလည်းသူ့အကိုတရားထုတ်စေခြင်းလို့အကိုတရားထုတ်ပါလို့ပြောတော့ငါကအဲ့ဒါတွေမလုပ်နိုင်သေးဘူးငါကစီးပွားရေးကိုကျူးစားရတယ်စီးပွားရေးတော်ကြီးကိုခင်းမှာဖြစ်သွားတဲ့အခါကြမှာပဲငါတရားထုတ်နိုင်မယ်အခုတော့အလုပ်များလုံးကိုတရားထုတ်ဖို့အချိန်တော့မရှိဘူးအဲ့လိုပြောတာနော်ဒါပေမဲ့ကြာလာတဲ့အခါကျတော့လုံငန်းအချိန်မပြေတဲ့ဒီလက်ကသူအမှန်တရားဆင်းရဲတယ်ပြန်မှန်းပြန်မှန်းတဲ့အခါမှာသူ့ညီကိုသူနားနာပြောတယ်ငါကိစ္စဒီလိုလိုအချိန်မပြေလို့ငါတော်စိတ်ပြန်မှန်းတယ်အဲ့လိုဆိုသူညကငါ့ပြန်ပြောတယ်အခုတရားထုတ်တာကျွန်တော်လည်းပဲတရားထုတ်ရင်လည်းလို့သွားနေတာစိတ်လက်ကြည့်နေမှုအကြမ်းမှုရတယ်အလုပ်လည်းအဆင်ပြေပါလေပြည်တက်တော့ပြည်တာပေါ့ရာခိုင်နှုန်းကြီးကြီးကိုပြောရင်းတက်တော့ဖြစ်ပါလို့လို့လောဘဆိုတာအကန့်တမှရှိပဲကိုဖြစ်ဖြစ်ချင်တာလေအကုန်လုံးကတော့ဖြစ်မှာမဟုတ်ဘူးတော့ဒီလိုတရင်းနဲ့နေတဲ့အလေးကြီးကိုလုတ်လာတဲ့ဆိုတာတရင်းနဲ့နေလိုက်လို့စိတ်ကြည်နေအကြမ်းမှုရလာတဲ့အတွက်ကိုပဲသူကသူ့ဘဝကိုဇမျိုးကျဉ်းနှံ့မှုရတယ်အရင်တော့ကပစ္စည်းဥစ္စာနဲ့ပဲဉာဏ်မှုကိုရှာဒီအာယုပစ္စည်းဥစ္စာရှိလို့ပတ်စံရှိလို့စားခြင်းတောက်ခြင်းနဲ့ဝယ်ခြင်းနဲ့ဝတ်ခြင်းတွေအများကြီးဝယ်ဝတ်တာတွေပဲသူ့ဘဝကိုဉာဏ်မှုရရှာနေတာနော်ဉာဏ်မှုကိုအရင်တော့အပြင်းမှရှာပစ္စည်းမှရှာအပျော်ပါးမှရှာတရားထုလို့စိတ်ကြည်ငြိမ်မှုအေးချမ်းမှုနည်းနည်းရှိလာတဲ့ခါကျတော့ဒီစိတ်ကလေးကြည်ငြိမ်အေးချမ်းလာတာကိုပဲသူဉာဏ်တာတယ်သူ့ဘဝရဲ့အရေးသေးတာအပြင်းမှသူ့တက်လာနေတယ်ဆိုတော့သူသိလာတယ်အရင်တက်စိတ်ကိုချမ်းသာတယ်အသိဉာဏ်ကလည်းအရင်တက်ပို့ပြီးလေးနေလာတယ်ဒါကဘတ်သူကျင်နေလာအဲ့လိုကျင်နေလာတဲ့ခါမှာအရင်လောက်လောဘကြီးကြီးနဲ့မတရားချမ်းသာခြင်းနဲ့စိတ်တော်မှသိမရှိပါဘူးနည်းနည်းယော့သွားတယ်နော်ဒါပေမဲ့ဆန်းကျင်တာကဘယ်လိုလဲဆိုတော့အဲ့ဒီတပည့်တွေတော်တော်များများပဲဆိုတော့အဲ့လိုအရင်လောက်မတရားလောဘမကြီးတော့ပဲနဲ့စိတ်ကလေးအေးချမ်းကြီးကြီးလေးလေးနဲ့ပဲရတဲ့လောက်ရရင်ပြောပါပြီဆိုတဲ့သဘောထားမျိုးနဲ့အလုပ်ကိုကြိုးစားပြီးလုပ်သွားတဲ့ခါမှာအရင်ကတည်းကအလုပ်လည်းပူပြီးတော့လုပ်နေတယ်အမှားရင်းလည်းနေသွားတယ်ညှက်တတ်မှုလည်းပူရှိလာတဲ့အတွက်ကြောင့်ကိုယ်နဲ့လုပ်ဖို့တိုင်မဲ့တည်းကကိုယ့်ပုံမှန်ပူပြီးတော့ခင်မင်မှုလေးစားမှုယုံကြည်မှုသာကိုမှုဆိုတာတွေဖြစ်ပေါ်လာတယ်အဲ့လိုဖြစ်လာဖြစ်ပေါ်လာတဲ့ခါမှာသူတို့ကိုယ်တိုင်မဲ့ပြောတယ်အရင်တုန်းကတော့တဲ့အလုပ်လို့ရင်ပတ်စံရလို့ပဲဒီနေ့မှကရတယ်တဲ့အခုတော့လုတ်ပေါ်ကံမဲ့တည်းရဲ့ခင်မင်မှုလေးစားမှုယုံကြည်မှုအားကိုးမှုကိုပါရလာတဲ့အတွက်ကြောင့်ပို့ပြီးတော့စိတ်ချမ်းသာမှုရှိလာတယ်ပို့ပြီးတော့ပျော်လာတယ်ပို့ပြီးတော့ဂျင်းနဲ့အလုတ်ကံကလည်းပဲအရင်ထက်ပို့ပြီးတော့အဆင်ပြေလာတယ်ဟောအရင်တော့ကတော့လောဘကြီးလို့လို့ကိုတယောက်ချင်းများများလိုချင်တယ်သူများတော့များများရသွားမှာကိုအိတ်မလိုလားဘူးကိုမှပစ္စည်းတစ်ခုဝယ်မယ်ဆိုရင်ဈေးကိုနှိမ်လို့ရတယ်များနှိမ်ချင်တယ်ပြန်ရောင်းမယ်ဆိုရင်တော့သေးကိုတင်လို့ရတယ်များအမြင့်ဆုံးတယောက်တင်တယ်အဲ့ဒီမှာတရားတယ်မတရားဘူးဆိုတာမစဉ်းစားတော့ဒီလိုတရားအထုတ်ပြီးတော့နေလာတဲ့လူကတဖြည်းဖြည်းသူ့စိတ်ကိုလည်းသူကြည်လာတယ်ကြည်လာတော့တစ်စိတ်တစ်ခုကိုဝယ်မယ်ဆိုတဲ့အဲဒီကသူ့စိတ်ကိုသူသိနေတယ်သိနေတော့မျှကြတဲ့နှုံထားနေပဲသူဝယ်ခြင်းပဲပြန်ရောင်းမယ်ဆိုရင်လည်းဒီတိုင်းပဲဒီလူကလည်းပဲငှက်စီရယူသွားလို့ရှိရင်သူလည်းပဲအစဉ်ပြေသွားရင်ကောင်းတယ်သူ့ဘဝဆက်စဉ်းစားတော့မျက်မျက်ကြတာလို့လည်းဟုတ်လို့သမားတယောက်ကိုနှားပြီးတော့အခချင်းငယ်ပေးရမယ်ဆိုရင်လည်းပဲဒီတိုင်းဒီလောက်သမားကတနေကုန်လို့ဘယ်လောက်ရလဲတရားရတယ်ဒီတရားနဲ့သူ့မိသားစုလောက်ဖို့ဆိုတော့တော်တော်မလွယ်ပါဘူးရပါစေအစ်ဆမ်းမရှိဘူးညနေကပူပေးသိရင်ပေးလိုက်တာအဲ့လိုတော့ဝေပြီးတော့စားတဲ့သဘောမျိုးဖြစ်သွားတယ်နော်အဲ့တော့အဲ့ဒီတကားကြီးတွေကတပည့်တွေကဘယ်လိုပြောလဲဆိုတော့အရင်ဆုံးကတပည့်တွေအလုပ်လုပ်တုန်းကတပည့်တွေကတကူတဲ့အတွက်လုပ်တာအခုတပည့်တွေကလုပ်လို့တာအားလုံးအတွက်လုပ်တာသဘောထားဘလောက်ကြီးသွားလဲဆိုတာကြည့်တယ်နော်စိတ်ထားတွေပြောင်းသွားတယ်သဘောထားအမှန်ကြီးလာတယ် ကြီးကတော့စိတ်ကမှသူချမ်းသာမှုရတယ်တခါတလေသူ့အတွက်အများဆုံးသိမရှိတခါတလေမှာလည်းတော့ရှုံးကြီးရှုံးလေးနော်အဲ့ဒီအခါမှာလည်းပဲသူစိတ်မစင်ရဲ့ဘူးပြစ်စမရှိဘူးခန္ဓာရင်ရှိသွားတယ်နော်အဲ့လိုပဲခုနပြောတဲ့တခါကြီးကဘလို့များလုံးတရားမထုတ်နိုင်ဘူးဆိုတဲ့တခါကြီးကတဖြည်းဖြည်းရတယ်လို့စူးစမ်းလိုက်တခါတလေသူ့အိမ်မှာပဲသူညဘက်မှာတရားထိုင်တယ်အိမ်မှာထိုင်ဖို့အဆင်မပြေဘူးဆိုရင်သူအိမ်နဲ့မနှင်းမွေးဘူးဘုရားစီဒီလေးတခုရှိတယ်အဲ့ဒီဘုရားစီဒီဘက်ကိုတွားပြီးတော့အဲ့ဒီမှာတရားအထုတ်ကြတဲ့ဒီလေးပရိသေတ်တွေညဘက်မှာများပါတယ်ည9နာရီနဲ့9နာရီ10နာရီလောက်ကြည့်တရားအထုတ်ကြတယ်ပရိသေတ်ကြတယ်အဲ့ဒီမှာတွားပြီးတရားထိုင်အထုတ်တဲ့နည်းကတော့အထက်ခဲပါမချုပ်သေးပါအခြေခံအပြည့်ဆိုရင်တက်တက်တက်တက်လေးထိုင်ပြီးတော့အသက်ကိုအားပါရရှူပြီးတော့အဲ့ဒီအသက်ရှူတာမှာပဲတတိလေးကိုကပ်ဖို့ထားလိုက်တာဒီလိုတတိလေးကိုကပ်ဖို့ထားမယ်ဆိုရင်ရတန်တလောက်တော့ရတယ်ကိုယ်စိတ်ထဲကငါတဏှာတဏှာကြီးတရားထိုင်နေအဲ့ဒီတဏှာကြီးလုံးလုံးငါစိတ်ကတခြားဘယ်ကုန်းမှမသွားဖြစ်နေအဲငါတရားထုတ်တဲ့အာယုံဖြစ်တဲ့အာနာပါနမှာပဲထွက်လို့လေထိနေတဲ့နေရာမှာပဲတဏှာကြီးလုံးအပြည့်ဝနေရမယ်လို့ဒီလိုမျှော်လင့်ထားလို့မဖြစ်ဘူးနေတော့ကောင်းတာပါเนาะဒါပေမဲ့ဒီလိုမျိုးနဲ့ခြားလို့မဖြစ်ဘူးဘယ်လိုလို့ဆိုတော့ဒီနေ့တောင်စိတ်တာဟိုအေးဒီတွေ့အများကြီးတွေ့ရတာအခုညကြမှာတရားထိုင်တဲ့ချိန်မှာချက်ချင်းကြီးဘယ်ဘူးမှမရောက်ပဲနဲ့ဒီနေရာတော့မငြိမ်နေဘူးဆိုတာဖြစ်ကိုမဖြစ်နိုင်ပါဘူးမဖြစ်နိုင်တာကြီးကိုမျှော်လင့်နေလို့ရှိရင်မဖြစ်နိုင်တဲ့အတွက်ကြောင့်အားမလို့အားမရဖြစ်တာလို့ငါတရားသာထိုင်နေတာငါစိတ်ကဒီမှာလည်းမရှိပါဘူးငါစိတ်ကအလုပ်ကိစ္စပဲတွေးနေတာတရားထုတ်လို့မထူးတော့ဘူးဖြစ်တယ်တော်လိုက်ရင်ကောင်းတယ်ထသွားရင်ကောင်းတယ်အဲ့လိုဖြစ်တတ်တယ်နော်ဒါကြောင့်အရင်ကလည်းပြီးပြီးဘူးလေတဏှာကြီးလောက်တရားထိုင်တဲ့ချိန်မှာအကျဉ်းတစ်ထောင်လောက်စိတ်ကဘူးရောက်ဒီရောက်ရောက်လည်းပဲစိတ်ရှိရှိထားပါအတိအမှန်ပါနော်ဒီအနာပါနဖွဲ့လို့လေထိနေတဲ့နေရာမှာစိတ်ကိုထားလို့တိတံတော့တော့တိနော်ဆိုဝင်လာတဲ့လေအစကတော့စုံပတိလေးကတ်ထားတယ်အဲ့လိုနော်ပြန်ထွက်သွားတဲ့လေပဲအစနဲ့စုံတတိကတ္တာတကယ်လုံလောက်ဝိရိယထားဖို့ကြိုးစားဖို့လုပ်မယ်ဆိုရင်ဒီတကြိမ်အစနဲ့ဆုံးဝင်လာတာနဲ့ထွက်သွားတဲ့အထိရနိုင်ပါတယ်နော်တကြိမ်ရပြီဆိုရင်လည်းပဲတော်တော်အတက်စီရတော်တော်ဝန်တာစီရကောင်းနေပါပြီနော်တခါနောက်တကြိမ်ပြန်ကြိုးစားအောင်ရနိုင်ပါတယ်နော်သိမခက်ပါဘူးအဲ့လိုရတဲ့လောက်ပြင်ရတာပါပဲဝန်တာဖို့ကျင့်ရမှာပါအကြီးစိတ်ကတခြားကိုပြောင်းလဲသွားရင်အဲ့ဒါကိုသိလိုက်ပါတခြားတစ်ခုခုကိုတွေးနေပြီသိလိုက်ပြီသိပြီးရင်ငင်းငင်းတသာစိတ်လေးနည်းညာလေးနဲ့ငကုနေရာကိုပြောင်းပြလာပါကိုယ်စိတ်ကိုပဲပုံပြန်ပြီးတော့မကြည်မနှမဖြစ်လိုက်ပါနဲ့ဒီစိတ်ကလည်းဟိုဒီပြေးပြန်ပြီကောလို့ကိုယ်စိတ်ကိုပြန်ပြီးတော့ဒေါသမဖြစ်ဘူးနော်အခုနောက်တခါကြီးကပြောတယ်တပိတော့တောကတွေများတယ်ဗျာအဲတောကတွေများတာကိုသိတော့ပဲငါတောကတင်များပါလားဆိုတော့တောကဖြစ်ပြန်တော့ကများတာကိုပဲတွေးပြီးတော့ကဖြစ်နေတာပဲဒါလည်းဖြစ်တတ်တာပဲနော်ငါစိတ်ကတောက်ကြီးတော့ကများနေတာတော့မကောင်းဘူးဆိုရင်ငါဘာလို့လဲမသိပါဘူးတော့ကများတာပဲပြဿနာတစ်ခုဖြစ်လာတယ်ဟောတခြားအလုတ်ကိန်းနဲ့ပတ်သက်တဲ့ပြဿနာကြောင့်တော့ကဖြစ်တယ်နော်တော့ကဖြစ်တာပဲဒါနောက်ထပ်တော့ကဖြစ်เสียအကြောင်းဖြစ်လာများရောအဲ့တော့အဲ့ဒီတဝဲလေလေဖြစ်နေတာကြီးကအဲ့ဒီ vicious circle ကြီးကဘယ်လိုလုပ်ပြမလဲဟုတ်လားတနည်းနည်းနဲ့တရားထုပါသတိကိုကပ်ပေါ်ထားပါခဏလေးဖြစ်ဖြစ်စဉ်းဉ်ချမ်းသွားရင်အင်ဇန်ကျူးများတယ်ဒီလိုအလေးကြီးလောက်တာများလာလို့ရှိရင်တစ်ဖြည်းဖြည်းနဲ့စိတ်ကငြိမ်းချမ်းတာပိုများလာပါလိမ့်မယ်နော်စိတ်ကပူလောင်တဲ့အချက်များနေလည်းပဲအရှင်ရပြတော့ပူလောင်နေတယ်ငြိမ်းချမ်းတဲ့အချက်များလာလို့ရှိလည်းပဲအရှင်ရပြတော့ပိုးပို့ပြီးတော့ငြိမ်းချမ်းလာတတ်ပါတယ်အဲ့လိုညာဥပိုင်းမှာကြားထိုင်ပြီးမှအိတ်လိုက်လို့ရှိရင်ခဏခဏပြောဦးတယ်နော်ပို့ပြီးတော့ငင်းငင်းချင်ချင်လေးပြောတော့ဆိုတော့ဒီမြို့မှာပဲဒီလိုပြားထုတ်နေကြတဲ့ဒီကရမကြီးဉာဏ်များပါတယ်သူတို့ပြောတယ်ဒီလိုပြားထုတ်နေတာအဲ့တဲ့ကောင်ပါတဲ့ဟိုအိမ်မက်ဆိုးတွေပါတော့မမက်ဘူးတခါတလေဘာအိမ်မက်မှတော့မက်တယ်မချင်ဘူးစစ်ကြီးကြီးလေးလေးလေးပဲအိပ်ပြောသွားတယ်မနေ့ကျတော့လည်းပဲကြီးလင်းနိုးလာတယ်အပြင်ညမှာတရားအထုတ်ပြီးမှအိပ်လို့ရှိရင်မနေ့နိုးတဲ့ဆံမှာပုဂ္ဂလကြီးလည်းလမ်းဆန်းတယ်တရားထုတ်ဖို့လည်းပဲစိတ်ကပုဂ္ဂလတတိယလည်းလုံလာဝိရိယလည်းပဲသဒ္ဓါတရားလည်းပဲပုဂ္ဂလအားကောင်းအဲ့တော့အဲ့ဒီတကယ်လက်တွေ့အားထုတ်လို့ဒီကကြီးတည်းကဘယ်လိုပြောလဲဆိုတော့ညာဥပိုင်းမှာတရားမထုတ်ဘဲနဲ့အိပ်သွားလို့ရှိရင်တဲ့မနေ့စောစောထားဆိုတော့တရားထိုင်ပြီးပို့စောစောခဲရင်ပါလေ တော်တော်ရုံးကံပြီးတော့အာယူပြီးကြိုးစားတယ်တခါလေအားမထုတ်ဘူးလို့အဲကြောင့်သူတို့ကလည်းပြောလဲတယ်တပည့်တော်ကမနဲ့စောစောထားပြောတရားထုတ်နေလို့ဆိုရင်တဲ့ညာဥပိုင်းမှာတရားထုတ်မှာပဲဖြစ်တယ်အဲတော့ထိုင်ပြီးတော့အားထုတ်နေကြတော့အားထုတ်ပါအိမ်မှာအစဉ်ပြေအိမ်မှာထုတ်ပါအိမ်မှာအစဉ်မပြေလို့ရှိရင်လည်းပဲမိရာသေးဒီဘုရားကျောင်းရှိတဲ့နေရာကိုသွားပြီးတော့အားထုတ်ပါအဲအင်းပြန်လာပြီးတော့အိမ်ရလဲရောက်ပြီးဆိုအိမ်ရလဲမှာအိမ်နေနေအားထုတ်ပါအဲတော့ခုနပြောတဲ့ဒကာကြီးသူ့နာမည်တော့ထုတ်မပြောချင်ပါဘူးနော်သူကအလုံးအကြံများလို့တော့ကံများလို့အဲ့ရတဲ့ရောက်တဲ့အချိန်မှတောင်းမှအလုံးကိစ္စကိုသူတွေ့နေတယ်။လုံးဝကအမှန်ကြီးတာကိုသိဖို့ရာနဲ့ကြည့်ပြီးတော့မနေရာလောက်ရှိမှတော့မသိဘူး။နော်။လုံနေရတာဆိုတော့အဲ့ရရောက်လို့ရှိတယ်ပဲမနေ့ကတော့ငါမလုပ်ရမယ်။မနေ့ကငါဘယ်သူမှတွားတွေ့ရမယ်။နော်မနေ့ကအယောင်းမှတွေ့ချက်တွေကဘယ်လိုအချိန်မှရှိမလဲ။ဘာများအပြောင်းလဲရှိမလဲ။အဲ့ဒါကိုသူအများနဲ့စဉ်းစားတယ်။အဲ့ရတဲ့ရောက်တဲ့အချိန်အောင်မယ်စိတ်ကမအားဘူး။နော်။လူကတော့အားနေတယ်နော်လူကတော့အိတ်အမှအိတ်နေပြီနော်လူအားနေတယ်စိတ်ကတော့ဘယ်နဲ့နေတော့စိတ်မအားဘူးအဲ့တော့လူတော်တော်များဟာအချိန်မရှိဘူးအချိန်မရှိဘူးပြောတာတခြားကြောင့်ပေါ့လူအားနေပြီးတော့စိတ်မအားလို့ပါအင်မတန်လုံများလို့အင်မတန်အသေးလို့ဘလို့မှတရားထုတ်လို့မဖြစ်နိုင်ဘူးဆိုတဲ့တရားကြီးကသူကသူမရရတဲ့နည်းနဲ့ယူသားနေတာနော်အဲ့တော့အိတ်ရရတဲ့ကသူကမလို့လို့ဆိုတော့ဒီတိုင်းအိတ်လို့ရှိရင်တော့ငါအဲ့တော့လည်းအိပ်ပြမှာမဟုတ်ဘူးအိပ်မပြောခင်ကြားမှာအလုပ်ကိစ္စပဲတွေးနေတာအဲ့ဒါကြောင့်မလို့စိတ်လည်းအေးကြမှာပေါ့အဲ့တော့ရတဲ့နည်းနဲ့ဖြစ်အောင်လုပ်တော့မယ်ဆိုပြီးတရားတိတ်ကိုရေးတစ်ခုကိုခေါင်းကြီးနားမှာတစ်ဆက်ကလေးမှာသူထည့်တော့ဖွင့်ထားတယ်ဒါသူလုပ်ပုံအသေးစိတ်ပြောပြရတယ်နော်သူခေါင်းကြီးနားသူလက်ထမ်းမိတဲ့နေရာသဘောလေးတစ်ခုမှာတစ်ဆက်ကိုတင်ထားပေါ့အဲအဲ့နည်းနဲ့တရားထုတ်ပုံလေးကိုပြောထားတဲ့တိတ်ကိုတိတ်ကိုတော့မဟုတ်ဘူးကတဲ့ကမှသူထည့်လိုက်ထည့်ပြီးတော့သူအဲ့ဒါလေးကိုနားထောင်နေတယ်နော်နားထောင်ရင်းနဲ့ဒီဘုန်းကြီးကလည်းမှားထားတာပဲအဲ့ဒီအဲ့ရတဲ့ရောက်လို့အဲ့ဒီတုန်းကလည်းပဲအသက်ကိုဝါဝါရှူပါရှေ့ရှေ့ရှူပါတတိလေးကတ်တာပါအဲ့လိုနော်အဲ့တော့အသက်ကိုအားရပါးရရှူတော့တတိကတ်ထားလို့ရှိရင်ပြီးဖို့လည်းအပြန်ပေးပါတယ်အသက်ရှူဝါတော့ဒီမျိုးလည်းပဲခနာကိုယ်မှလည်းပဲကြီးနေလာတယ်ဒီအသက်ရှူတဲ့လေရောက်လည်းပဲအုံနောက်ကပူပြီးကြည်တယ်နော်။ဒါကြောင့်စိတ်ဝင်ကြည်တဲ့အခါခေါင်းနဲ့မှမြောက်နေတဲ့အခါအားရပါးရအသက်ရှင်ပါ။တတိလေးလက်ကတ်တာပါ။အဲ့ဒီအချိန်မှာဘာမှမကြည့်ပါဘူး။ဒါဘာမှမကြည့်တဲ့အတွက်ကြောင့်လည်းပဲစိတ်ကိုအုံနောက်ကိုအနာပေးထားလိုက်တယ်။အသက်ကဝဝရှင်နေတဲ့ကြောင့်လည်းပဲဒီလေရဲ့တက်ကြည့်ကြောင့်လေထဲမှာပါတဲ့အောက်ဆီဂျင်ရဲ့တက်ကြည့်ကြောင့်အုံနောက်ကပူပြီးကြည်လာတယ်နော်။ဒါတော့တရားထုတ်ရင်လည်းဒီစိတ်ကြည်အောင်အုံနောက်ကြည်အောင်ပါတပြိုင်နဲ့လုပ်ပြီးသားဖြစ်သွားတာ။ဒါတော့အဲ့နေရင်ပဲအသက်ရှူရလို့ဒီပြောနေလိုက်စိတ်ကတော့သုံးဆံတိုင်းပဲဥပိ္ပစ္စတိကိစ္စတွေးဥမှာပဲတွေးလိုက်ရင်ဒီတွေးတယ်ဆိုတာလေးကိုစိတ်ကတိလိုက်တာတိပြီးရင်အရင်မကြည့်တဲ့ကိစ္စလို့မဟုတ်ဒီကိစ္စသွယ်လည်းလည်းတွေးနေတဲ့အတွေ့ဖြစ်တယ်ဆိုရင်လည်းဘာမှမထူးပါဘူးဆိုတော့အသာလေးစိတ်ကိုချော့ချလိုက်တာကိုယ့်ကိုယ်စိတ်မဆိုးဘူးပြန်ပြီးတော့အသက်ရှူလေးမှတိကပထမခန္ဓာကိုယ်လည်းပဲခြေလေးလက်တွေကိုအတတ်နေဆုံးတက်တော့တက်တာဖြစ်အောင်ရှော့ကိုချတာနေရာနေထားကိုလည်းပဲအတ္တသာဆုံးဖြစ်သွားအောင်ပြင်လိုက်ဘောဥင္ကသအနေလုံးရင်လည်းမကောင်းဘူးညင်လုံးရင်လည်းမကောင်းဘူးအဲ့ဒါလို့ကိုယ်နဲ့အစဉ်ပြေဆုံးဖြစ်အောင်ပြုပြင်ထားပြီးတော့အဲ့ရက်ကလေးပဲတရားထုတ်ပါအဲ့ဒီတရားထုတ်ရင်တရားထုတ်ရင်လည်းပဲအိပ်ပျော်သွားပါစေနော်တော့သောတာရှိစရာလေးစိတ်ကူစရာလေးမပြေးပဲနဲ့စိတ်ကြည်ကြည်လေးငြင်းငြင်းချမ်းချမ်းလေးအိပ်ပျော်သွားလို့ရှိရင်နည်းနည်းချက်ချက်အိပ်ပျော်လိုက်မယ်အရင်ကတော့အကြာကြီးမအေးရပါနဲ့လေအေးဝသွားလိမ့်မယ်။ပြန်နိုးလာတဲ့ခါမှလည်းပဲတရားအထုတ်ရင်းနဲ့အိပ်ပျော်သွားတဲ့အတွက်ကြောင့်နိုးနိုးချင်းတရားအထုတ်ဖို့လည်းပဲသတိရလိုက်ပါလေ။နော်။သတိရအောင်ကြိုးစားမယ်လို့လည်းပဲမအိပ်ခင်ကတည်းကကိုယ့်ကိုယ်ကိုသတိပေးထားပါ။မနဲ့ကြရင်နိုးနိုးချင်းတခြားအလုပ်ကိစ္စကိုငါမတွေးဘူး။နိုးနိုးချင်းအသက်ရှူတာလေးကိုသိလိုက်ပါ။လိုပြီးလို့သိတဲ့အချိန်နဲ့အသက်ရှူတာကိုသိတဲ့အချိန်ဟာတစ်ခါတည်းဖြစ်သွားအောင်ကျူစားအဲ့လိုကျူစားရင်မရတဲ့ခါလေးရှိမှာပေါ့သူတော်တစ်ဖြည်းဖြည်းနဲ့ရတဲ့ခါလေးများလာပါတယ်နော်ညိုတာနဲ့တတိပိတ်ကလိုက်ပြီအတက်ကိုအားပါးရရှိလိုက်တယ်အဲ့လိုဆိုရင်စိတ်ကပူပွက်ကြီးလာတယ်ဒုမဟုတ်လို့ရှိရင်အဲ့ရကနိုးနေပြီနဲ့အိတ်ချင်မူတူဖြစ်နေတတ်တယ်နော်အိတ်ချင်ပြီးတော့မူးတလူကြီးဖြစ်တယ်ခေါင်းကမကြည့်ဘူးအေးမဝတလူကြီးဖြစ်တယ်နော်တော့နိုးနိုးချင်းတတိကလို့ရှိရင်အဲ့တတိရဲ့တတိကြောင့်ပဲစိတ်ကချက်ချင်းကြီးလာတယ်နိုးလာတယ်နော်အိတ်ချင်မူးတူဖြစ်နေတာ အဲ့လိုအဲ့ရနဲ့ပဲ9မိနစ်ဖြစ်စီ10မိနစ်ဖြစ်စီ15မိနစ်ဖြစ်စီအချိန်ရဘုရားသူစောနေလည်းပဲမထကျင်နေလည်းပဲမထတော့အဲ့ရမှာအဲ့ရကတရားထုတ်လို့နော်ဒါဘုရားဟောခဲ့တဲ့တည်းရှိပါတယ်နော်ဇာဂရိတိသမဇဏ္ဏခါရီဟောတယ်နိုးနိုးခြင်းတတိလေးနဲ့သိရတော့နေလိုက်ပါနော်ခန္ဓာမှာဖြစ်နေတာယုတ်တိချင်းဖြစ်နေဝေဒနာဖြစ်ချင်းဖြစ်နေအဲ့ဒီအတခုခုသိမြင်လည်းပဲအဲ့ဒီတော့သိလိုက်ပါနာကအတန်တခုခုကြားရင်လည်းအဲ့ဒီကြားတာကိုသိပါတစ်ခါလေးသုံးခေါက်ဆိုင်ကြားတယ်နော်ဘဝေးကဘုရင်ကြောင့်တုတ်တုတ်တုတ်တုတ်တုတ်တုတ်ဆိုသုံးခေါက်တယ်အဲ့ဒီသုံးခေါက်ဆောင်လေးကိုသိနေရတာကအမျိုးစိတ်ကငြိမ်ချမ်းနေနော်တစ်ခါတည်းနည်းနည်းဒီလိုမျိုးလည်းကောင်းမဟုတ်ဘူးနဲ့ခြံနဲ့ဝိုင်းနေနေကြတဲ့နေရာတွေမှာဆိုရင်ညက်တန်လေးတွေကြားတယ်ညစောစောစီညက်တန်တွေကြားတယ်ကြက်တွန်းတွေပါလေကြားတယ်အဲ့ဒါလိုအတန်ကိုကြားရင်လည်းပဲစိတ်ကကြားတယ်ဆိုတာလေးကိုသိလိုက်တာဒီပြီးအသက်ရှိတာမှပြန်ထားလိုက်ပါပြီးမှထသိပြီလို့ခုစိတ်ကဆုံးဖြတ်တဲ့တုန်းကအဲ့ဒီဆုံးဖြတ်တာလေးကိုပါသိပြီးတော့ဖြည်းဖြည်းချင်းထပါလှူရှားမှုတွေဖြည့်မှုတွေကိုသိနေပါနော်လှူရှားမှုနဲ့ဖြည့်မှုကသိဖို့ရရွယ်တယ်ခန္ဓာကိုယ်မှာအများအားဖြည့်မှုဟာရှိတယ်လှူရှားမှုဟာလည်းပဲအနည်းနဲ့အများရှိတယ်ဘလောက်ပဲငြိမ်ငြိမ်လေးထိုင်တိုင်းခန္ဓာကိုယ်အများအားလှုပ်တယ်အသက်ရှိရင်လှုပ်ကြတာပဲနှလုံးကိုယ်ကလည်းလှုပ်နေတာဒါဒီကောင်းလာလို့ရှိရင်ဒီချက်ပူပြီးတော့တင်မှုတဲ့တုံခါမှုသဘောမျိုးလေးတွေကိုဒီချာလို့ရပါတယ်နော်ဒါလည်းပဲစုပ်မှုသဘောပါပဲခန္ဓာကိုယ်မှာဝါရော့တက်တယ်ကအများအားဖြစ်နေပြည့်နေတာပဲဒီဝါရော့တက်ရဲ့သဘောကလှုပ်ရှားမှုသဘောရှိတယ်တွန်းတံမှုသဘောရှိတယ်ထောက်တံမှုသဘောတွေရှိတယ်လှုပ်ရှားမှုကသိဖို့ရအလွယ်ဆုံးပဲတွန်းတံမှုထောက်တံမှုကမှနည်းနည်းလေးသိဖို့ရခက်သေးတယ်သို့တော့အလေ့ကျင့်များလာရင်သိနိုင်မှာပါပဲအဲ့တော့အစမှာတော့မရရတဲ့နီးနဲ့မဖြစ်ဖြစ်တဲ့လောက်ကိုကုတ်ကပ်ပြီးတော့လုပ်ကြပါလို့မှားကြပါတယ်နော်ဒီလိုလုပ်ရင်းနဲ့လည်းအလေ့ကျင့်များလာတဲ့အခါမှာတစ်ခါတည်း practice makes perfect လို့ဆိုရလိုပဲအလေ့ကျင့်ရောက်ပဲပို့ပြီးတော့ကျွမ်းကျင်လာပါလိမ့်မယ်လောရတာပို့ပြီးတော့လွယ်ကူမှုရှိလာပါလိမ့်မယ်ပစ္စုပန်ကိုပို့ပြီးတော့ဖြည်းဖြည်းမိမိတည့်တည့်မတ်ကလေးသိနိုင်တဲ့အရေးချင်းကိုရလာပါလိမ့်မယ်ဒီအရေးချင်းဟာမွေးရပါအရေးချင်းပါပဲဒီတိုင်းမှာရှိတယ်နော်လေချင်းပြုစုပြုထောင်ပေးလို့ရှိရင်ပို့ပြီးတော့အားကောင်းလာပါလားအားကောင်းလာတဲ့ခါမှာလွယ်ကူလာလိမ့်မယ်လွယ်ကူလာလို့ရှိရင်လို့ရတာပို့ပြီးတော့ပြောလာပါလိမ့်မယ်အစမှာတော့နည်းနည်းလေးခက်တဲ့အတွက်ကြောင့်လို့ရတာစိတ်ကနည်းနည်းပင်ပန်းနေလို့ဖြစ်တယ်တရားထောတာကိုပဲနည်းနည်းလေးပင်ပန်းနေလို့လို့လေစိတ်ကထင်တတ်တယ်နော်အတိဆက်ရတယ်ဝိရိယဆက်ရတယ်လေချင်းများလာတဲ့ခါမှာမပင်ပန်းတော့ဘူးတစ်ခါပြတက်တောင့်တက်ဖြစ်သွားမှာပါနော်အဲ့ဒါလို့အနည်းဆုံးညအိယာကိုဝင်ဝင်ကနေတခါမနေ့အိယာရမှာတခါတရားထုတ်ပါဘူး။အဲပြီးရင်မျက်နှာတိပ်ပြီနော်။မျက်နှာတိပ်ပြီးရင်ဘုရားကောင်းကိုသွားပြီးတော့သူ့မဘုရားရှင်ရှိမှသွားပြီးတော့ခဏဘုရားဝတ်ပြုမယ်ဘုရားရှိခိုးမယ်မေတ္တာပို့မယ်။ချို့လည်းပဲပတိလူကလည်းဆက်ကြရလည်းရှိပါတော့ဘုရားကလို့လို့ပြောလို့ကိုလုံးနေကြလုံးပါ။အဲ့ဒါလေးလှုပ်ပြီးသွားတဲ့ခါမှာခဏလေးထိုင်ပြီးတော့တရားထုတ်အချင်း9မိနစ်ဖြစ်ပြီးပေးပါငါမနေ့ငါမနေ့ကိုတရက်မှမပြတ်အောင်လုပ်နေလို့ရှိရင်တစ်ဖြည်းဖြည်းနဲ့ဆယ်မိနစ်လောက်လာဖို့ကမခင်းတော့အရေးကြီးဆုံးကစပြီးဖို့နဲ့ဆွေးမြေးဖို့နဲတာများတာအရေးကြီးဆုံးမဟုတ်ဘူးနော်နဲနဲ့လေးပဲဖြစ်ဖြစ်စမိဖို့လိုတယ်ဆွေးမြေးဖို့မလေးရတယ်ခမကြီးတယောက်တည်းဒီကဘယ်လိုပြောလဲဆိုတော့တပည့်တော်တဏ္ဍဂုံသုံးပါးကိုမကြီးစိတ်လာတာရှင်းနှစ်ရှိပါပြီတရက်မှမပြတ်ဘူးသူပရိဒဘရရောနေစဉ်ဒီစိတ်ပါလေရှင်းနှစ်လုံးလုံးတရက်မှမပြတ်ဘူးအဲ့ဒါလို့တော့တရက်မှမပြတ်အောင်နေစဉ်နေ့တိဖြစ်စီညတိဖြစ်စီမနေ့တကြိမ်ညနေတကြိမ်တရားထုတ်ကြတရက်နေ့နဲ့တော့တိတိကျကျသူ့လူချင်းကြပါမှဖြစ်မှာမဟုတ်ပါဘူးအဲ့ဒါတော့မလွယ်ဘူးနော်သို့တော့လအပိုင်းတော့ကြာလာရင်ကိုပဲကိုယ့်ကိုသိပါလိမ့်မယ်နော်စိတ်ကလေးကနည်းနည်းလေးကြီးလာတယ်အေးချမ်းလာတယ်စိတ်ကမှအရင်တော့တင်းကြပ်မှုပင်မမှုရှိတော့နေ့နဲ့ချိန်ပြီးကြာလာရင်တော့တော်တော်ကိုသိတယ်လို့ပါနော်အဲ့တော့ခုနကတရားကြီးကြောင်းကိုပဲဆက်ပြောမယ်ဆိုရင်သူအဲ့လိုတရားထူလာတာ3နှစ်လောက်ရှိလာတယ်။3နှစ်ကျော်လာပြီနော်။အဲ့တော့သူကဘယ်လိုပြောလဲဆိုတော့အရင်တုန်းကတော့ဒီလိုအလုံးနဲ့ပတ်သက်တဲ့ကိစ္စတွေတစ်နေ့လုံးမိုးလင်းရနေမိုးချုပ်ခေါင်းပူအောင်ဆန်းနေရတယ်။အမြဲတမ်းစိတ်ထဲမှာအကွက်ချနေတယ်။သူပြောတဲ့စကားလုံးအတိအကျဆိုအကွက်ချဘူး။သူပြောတာဇရားချတယ်နော်။ဒီတရားကြီးတွေလည်းအဲ့လိုမျိုးတွေးကြည့်နေတွေးမှာအလုပ်ကိုဇရားချတယ်အဲ့လိုတရားချပြီးတွေးနေတယ်ဆိုတာဘာလို့များလောက်တာလဲအဲ့လိုတရားချနေတဲ့တခါကြီးတွေမထင်မှရှိမှာပါနော် အဲ့တော့အရင်ကအမြဲတမ်းလို့ခေါင်းတို့ကတွေးနေတာဘာပြီးဘာလို့မလဲဘာပြီးဘာလို့မလဲမလိုလို့မလိုလို့မလဲတခါတွေးပြီးတော့လည်းမပြီးသေးဘူးဒါကဘာတက်ခါတက်ခါတွေးနေတာပေါ့အခုတရားထုတ်တဲ့အချိန်နေရတဲ့ခါမှာတဲ့အလုတ်ဣစ္ဆာကိုအဲ့လောက်ခေါင်းပူလောက်အောင်မိုးလင်းရမိုးချုပ်ဇရာချပြီးတွေးကြရမလိုတော့ဘူးနော်ကိုယ့်စိတ်ကလေးကိုပြီးတော့ပဲအင်းချင်းချင်းကြီးကြီးလေးလေးပဲနေလိုက်တာပါပဲတဲ့လုတ်เสียအသိစပေါ်လာတဲ့ခါမှာဘယ်လိုလုပ်ရင်ကောင်းမလဲဆိုတာအရင်ပြီးခဲ့တဲ့တဲ့နဲ့အကောင်းဆုံးနိမ့်မ်းအဖြစ်ပါစိတ်ထမအလုံးပေါ်လာတခါတည်းလည်းပဲနဲ့ချိန်ပြီးတော့တွေ့ရတာမျိုးနဲ့ရှိရင်ရှိမှာပေါ့နော်ဘုသောများသောအပြင်နေ့စဉ်ကိုလုပ်နေကြလို့ပါဒီလောက်ကြီးဟိုတီထွင်ကြံစပြတော့တွေ့ရမလို့ပါဘူးလုပ်နေကြလို့ပါနော်ဈေးစဉ်ရောင်းဝယ်လုပ်တယ်ဆိုလည်းပဲနေ့တိုင်းဒီဈေးစဉ်ရောင်းဝယ်လုပ်မှာလုပ်နေကြတခြားကြအလုံးစားလုပ်တယ်ဆိုလည်းနေ့တိုင်းဒီလုပ်မှာလုပ်နေကြဒီလိုနဲ့နေ့တိုင်းတွေ့နေကြပဲပြောနေကြတကားပဲပြောနေရတာပါနော်စိတ်ရှာရှာကိုပြီးထင်ကြံစားပြောလို့နေရတဲ့လောက်တာရှိပါတယ်။အဲကြံကြံမမရှာကူလို့ရတာကတော့တလတစ်ခါလောက်ရှိရင်ရှိမယ်။ဘုံမို့ဒီနေ့တစ်ခါလောက်ရှိရင်ရှိတယ်။ဆိုတော့လုံယူလို့ရှိရင်လို့တော့ဘုံဘုံပြီးမှမလို့။ဆိုတော့အဲ့တကကြီးကဒီပြီးတော့အရင်လောက်ဘုံဘုံပြီးနေကိုမလို့တော့ဘူး။စိတ်ကအားလာတော့အဲ့ဒါအရေးကြီးတာ။စိတ်ကိုအားနေအောင်ထားတတ်ဖို့လိုတယ်။ဆိုတော့မနဲ့မုန်းနေပြီဆိုရင်ဒီလုံငန်းရှိတဲ့နေရာကိုသွားကြတယ်။အဲ့ဒါမှလုံငန်းလို့ပုံလုပ်ခဲ့တယ်စုပြီးတော့အလုပ်တဲ့ကိစ္စတွေပြောကြတယ်။အရင်တော့ကဆိုရင်ကိုယ့်အတွက်မတရားမများလို့ဆိုတယ်။သူများအတွက်ကတော့နည်းလေကောင်းလို့ဒီလိုပြေးထားတယ်နော်။အခုတရားထုတ်လာပြီးတော့ပြင်မှာကုမှုကုမှုပြရတော့ပြေးလာတယ်။ရိုးရိုးသားသားပဲပြေးတယ်။မယိုးမတာပြေးတဲ့သူကခေါင်းပူအောင်ဆင်းကားရတယ်။နော်။ဘယ်လိုလှည့်ရမလဲ။ဘယ်လိုညာရမလဲ။ကုမှုများများကြအောင်ဘယ်လိုလုပ်ရမလဲဆိုတာအများကြီးတွေ့ရတယ်။ရိုးရိုးသားသားပြေးတဲ့သူကဒီလောက်ကောင်းပုံပြလို့လည်းမလိုတော့သူ့အတွက်လည်းကျမ်းမာစီကိုယ့်အတွက်လည်းသိအောင်ရရကြောပြီအဲ့ဒါလို့အရင်တော့ကတော့တော့ပါမကြည့်တဲ့ခါမှာအရင်တော့စဉ်းစားလို့မလိုတော့ဘူးအရင်တော့စိတ်မပင်ပန်းတော့ဒါကြောင့်ဒကာကြီးတို့အားလုံးကတို့ဖြစ်တယ်လို့ဆိုလိုပါဘူးနော်ရိုးရိုးသားသားလို့ရင်စိတ်ပင်ပန်းမှုတက်တာတယ်စိတ်ပင်ပန်းမှုနည်းတယ်မယိုးမသားလို့ရှိရင်စိတ်ပင်ပန်းမှုကကိုယ့်အတွက်အားကြီးတယ်အဲ့ဒီလူဒီကကြီးကနော်မနေ့ပိုင်းမှာခဏလောက်ဒုက္ခကိစ္စတွေပြောဆိုပြီးသွားပြီဆိုရင်သူ့ကိစ္စပြီးပြီအဲ့ဒီတနေ့ကိုတခြားတနေ့အောင်သူသွားတော့တငင်းကြီးမိတ်ဆွေနဲ့တရားကြောင်မိတ်ဆွေတွေတခြားကလေးအလုပ်ပိုင်းလုပ်ပေါ်ကမြက်တွေကသူ့နဲ့တူတူလိုက်ချင်လက်ချင်းတွေကသူကဘယ်လိုပြောဆိုတော့ကျွန်တော်တို့ကအလုပ်ကိစ္စပြောမှာမဟုတ်တော့ဘူးတခြားစိတ်ချမ်းသာမှုစိတ်ကြည်လင်မှုဘဝနဲ့ပတ်သက်တာဒီလက်စစ်ချမ်းသာကိုလက်စစ်ချမ်းသာဘောကဝအစဉ်ကြီးအောင်အသေးပဲရှိအောင်တန်ဖိုးရှိအောင်ဘယ်လိုနေသွားကြရင်ကောင်းမယ်ဆိုတဲ့အကြောင်းတွေလည်းဆွေးနွေးကြပါမယ်။ရုပ်ဆောင်ဆုံးပြောရမယ်ဆိုရင်အလုတ်တိုင်လုံးရင်းနဲ့ဘယ်ကိစ္စတုန်းကဘယ်လိုဖြစ်ခဲ့လဲ။အဲ့ဒီဖြစ်ခဲ့တုန်းကကိုယ့်စိတ်ကဘယ်လိုခံစားရလဲ။ကိုယ့်စိတ်ကခံစားရတာကိုပုံကူပြန်ကြည့်ပြီးတော့ကိုယ့်သဘောထားကနေရလွဲကိုမှားသွားတာဘယ်ညာမှားသွားတာလဲ။ကိုပြောမှုစုပုံကဘယ်ညာလိုသွားတာလဲ။အဲ့ဒါလေးကိုကြည့်ပြီးတော့ကိုယ့်ကိုယ်ကိုပြုတ်ပြင်လိုက်ရတဲ့ခါမှာဘယ်လိုကိစ္စတွေအစဉ်ကြီးသွားတယ်ဆိုတာကိုပဲသူကဆွေးနွေးကြတာနော်။စကားလုံးကြီးကြီးကျင်နဲ့ဟိုဘာသာရေးဆန်ဆန်စကားလုံးတရားစကားလုံးကြီးကြီးတော့မပါဘူးနေ့စဉ်ကိုလောက်ကန်နေတဲ့ကိစ္စတော့မှာကိုယ်သဘောထားလွဲတာမှားတာကိုကိုယ့်အကူပြန်ရှာကိုပြောပုံစုပုံလွဲသွားတာမှားသွားတာကိုကိုယ့်အကူပြန်ရှာအဲ့ဒါကိုရှာပြီးတော့သဘောထားကိုမှန်သွားအောင်ပြင်လိုက်တယ်ပြောပုံစုပုံလည်းပဲနောက်ခါမှဒီလိုဟိုတစ်ဖက်ကမခံနိုင်တဲ့စကားမျိုးတစ်ဖက်ကသိကြည့်ခဲ့တဲ့စကားမျိုးတစ်ဖက်ကကိုလေးစားမှုမပါတဲ့နေတဲ့စကားမျိုးမသုံးမိအောင်သတိထားမယ်ဆိုတော့ပြုပြင်သွားတဲ့ခါမှာအားလုံးနဲ့ဆက်ဆံရေးပူပွားအစဉ်ပြေလာပုံလေးတွေကိုဒါတွေတို့ဆွေးနွေးကြရအောင်ဆိုစဉ်ရင်ဟောထားကိုသိနေတာလည်းပဲစိတ်ကမျိုးပေါ်တာလည်းမှန်ဖြစ်နေတာပေါ့ပြောပုံစုပုံကိုသိနေတာလည်းပဲသတိပဋ္ဌာန်ဖြစ်နေတာကတော့အဲ့တော့ဘောရတဲ့မှာနေရင်ထိုင်ရင်သွားရင်လာရင်အယောင်းဝယ်ကိစ္စတွေကိုပြောရင်းဆိုရင်တောင်မှကိုယ်စိတ်ချဖြစ်နေပုံလေးကိုပြောပုံစုပုံတွေကိုသတိလုံးနဲ့ကြည့်ပြီးတော့သိပြီးတော့အမှားနဲ့အကုသို့မဖြစ်အောင်သူတို့ကြိုးစားပြီးနေကြတာနော်အဲ့လိုအမှားနဲ့လေလေအကုသို့နဲ့လေလေစိတ်ကြည်မှုချမ်းသာမှုရတယ်လေအဲ့လိုဖြစ်လာတာအဲ့တော့အဲ့ဒီတကကြီးရဲ့မိတ်ဆွေတခြားဘယ်လိုပဲလုပ်ငန်းကြီးကြီးလုပ်နေတဲ့လူတယောက်ရှိတယ်သူကအသက်လည်းကြီးတယ်လုပ်ငန်းအစ်ဆာမှာလည်းပဲဝိုင်းရင်းနဲ့ကြီးဖြစ်တယ်ဆရာတစုဖြစ်နေတဲ့လူပဲနော်အဲ့ဒီဆရာကြီးကလည်းပဲတွေ့ကြတယ်တွေ့ကြတော့အဲ့ဆရာကြီးကလည်းပြောလဲဆိုတော့ခုနတကကြီးကသူကအဲ့ဒီလိုလို့ချက်အသက်ငယ်နေတယ်တပည့်တော်ကသူ့ကိုလေးစားပါ အသက်ကြီးတဲ့လူဝိုင်းရင်တဲ့လူကနော်အသက်ငယ်တဲ့လူလူတဲ့လူကိုလေးစားပါလေဆိုတဲ့စကားကိုအများပိတ်သက်ကြားထဲမှာထုတ်ပြောတာပေါ့အဲ့တော့ငယ်တဲ့လူကိုလေးစားပါလေဆိုတဲ့စကားကိုပြောနိုင်လို့ဆိုတာပိတ်ကြောင့်မလွယ်လောက်ဘူးလူကြီးဆိုတာဘာဖြစ်ဖြစ်ကိုယ့်ကိုသူများလေးစားတာပတ်ဆိုင်တယ်ကိုကငယ်တဲ့လူကိုပြန်လေးစားရမှာတော့အင်မတန်ဝန်လေးတယ်ငယ်တဲ့လူကိုပြန်လေးစားလိုက်ခြင်းအပြင်ကြီးတဲ့လူမှာဘာကုံတိတ်ခါရှိခဲ့တယ်ဟုတ်ထိခိုက်မှကြောက်တယ်လားဒီဘုန်းကြီးကတော့အများအားပြောလို့ရှိပါတယ်။အားလုံးကိုလေးစားဖို့မိဘကတော့တပည့်ကိုလေးစားဖို့ဆရာကတပည့်ကိုလေးစားဖို့တပည့်ကလည်းဆရာကိုလေးစားဖို့ယူသိဖို့လိုတာတော့လည်းတော့ဒါကတော့အထူးပြောနေဖို့မလိုဘူးဒိုင်းသိတယ်။အဲ့ဒီလိုပဲကြီးတဲ့သူကလည်းငယ်တဲ့သူကိုလေးစားဖို့လိုပါတယ်နော်။အဖင်မသေးသင့်ဘူးသူ့ကိုအချက်ကြီးကလည်းသင်စည်းပြီးတော့မောမောမငါမပြောမဆိုသင့်ဘူးနော်။အဲ့တော့အဲ့ဒီဒကာကြီးကိုလည်းအံ့ဩတော့တယ်။ဟောဒကာကြီးကကိုယ့်ထင်ငယ်တဲ့သူကိုတော့မှလေးစားနိုင်တယ်ဆိုတော့အဲ့ဒီတခါကြီးကအဲ့လိုလေးစားနိုင်တဲ့စိတ်ထားကိုပဲဒီပုံကြီးလေးစားပါနော်အင်မတန်စိတ်ကြီးသဘောထားကြီးတယ်ပါနော်ဒါလေးကိုလည်းအမှတ်တမ်းထားတဲ့မလို့လူလူချင်းမလေးစားရင်လောကကြီးပျက်စီးသွားလိမ့်မယ်လူငယ်တွေကိုမလေးစားဘူးလူငယ်တွေကိုထင်သိမယ်လူငယ်တွေကိုနေရာမပေးဘူးအဲ့ဒီမှမပြုတ်ဘူးဆိုရင်လူငယ်တွေစိတ်မှာနာကျင်မှုတွေရှိလာတော့လူကြီးတွေမကျင်တတ်တာကိုမှကျင်ကျင်မှမှလှုပ်ချင်လို့အဲ့လိုလှုပ်ချင်အပြင်သူ့ဘဝကိုလည်းပျက်စီးလို့အဲ့တော့လောကကြီးကိုတူးတက်နေခြင်းနဲ့ကောင်းနေခြင်းနဲ့ဆိုရင်ကြီးပြီဖြစ်စေငယ်ပြီဖြစ်စေတုံးကိုသူလေးစားပါလေးစားမှုကိုခံရတဲ့လူကသိမှမနဲ့နေမယ်အင်းဒါကျင်တတ်တယ်အဲ့တော့အခုနကြီးတဲ့ဆရာကြီးကသူ့တပည့်ကိုလေးစားရဆိုတော့တပည့်သိမှမနဲ့နေမယ်မဆရာငါ့ကိုလေးစားတာသူ့စိတ်ထားအင်းဒါကြီးကြတယ်ဆရာကသူထင်သေးသွားမှာမသိဘူးနော်ဆရာကပူတော်မှလေးစားတယ်နောက်လေးစားတယ်ဆိုတဲ့ဆရာရဲ့လေးစားမှုကရထိုက်တယ်လို့ရပြီနော်။ငါဆရာရဲ့လေးစားမှုကရနေတာလေပြည့်မသွားအောင်ဒါမှလည်းပို့ပြီးတော့ကြိုးစားရတယ်။ငါဆရာကလည်းငါပို့ပြီးတော့လေးစားမှုရှိရလိမ့်မယ်။ငါကုံကလည်းပဲပို့ပြီးတော့လေးစားမှုရှိရလိမ့်မယ်။ငါအရင်ကတည်းကပို့ပြီးတော့ယူစားတယ်ညှတာတယ်စိတ်နေတော်ထားပြောပုံစုံလည်းပဲပို့ပြီးတော့တင်မှုတဲ့နူးညံ့တဲ့ပြောင်းစုံမှုဖြစ်အောင်ငါကြိုးစားရအောင်မယ်နော်အဲ့လိုတိလာတော့တစ်ခါစလုံးမှာလူတက်မှုရှိလာတာအဲ့တော့အဲ့ဒီဆရာကြီးကိုဒီဘုန်းကြီးကမေးလိုက်သေးတယ်ဒကာကြီးကကိုယ့်တပည့်ကိုဘာဖြစ်လို့လေးစားတာလဲဒါမေးတဲ့နော်ကြီးတဲ့ဆရာကြီးကတပည့်ကိုလေးစားရဲဆိုတာဒါဖြစ်ခဲတဲ့ကိစ္စပါဖြစ်ခဲတဲ့ကိစ္စကြီးတခုဖြစ်နေတာဆိုတော့ဒါတိချမင်းမှာစုံစမ်းမှာပေါ့ဒီချမင်းကြီးတော့ဘာပြောလဲဆိုတော့သူကစကားကိုလက်ပတ်ပုံမပြောဘူးစကားအပူတွေမပြောဘူးရိုးရိုးသားသားခဲမမမတိတိပဲပြောတယ်နော်မြန်မြန်တသားပဲပြောတယ်တိတိပဲပြောလို့နာအောင်ပြောတာမဟုတ်ဘူးနော်ခံသာအောင်ပဲအများအားပြောလို့ရှိတယ်အဲ့တော့အဲ့ဒီလိုသူကရိုးရိုးသားသားခဲမမမစကားအပူတွေနဲ့လက်ပတ်ပုံမပြောတဲ့အတွက်ကြောင့်ပဲသူ့အလေးစားပါတယ်အဲ့တော့အရင်ကလည်းမသူတော့ဘူးအဲ့ဒီစကားလေးကိုအထည့်ပြောတာအဲ့အရင်ကလည်းမကြည့်တော့ဘူးဆိုတော့သူပြောင်းလဲလာတာဘယ်လောက်ကြာကလေးဒီကကြီးသတိထားမိတာဘယ်လောက်ကြာလဲလို့မေးကြည့်တော့သုံးနှစ်လောက်တော့ရှိပြီအဲ့ဒီသုံးနှစ်လောက်ကစောင့်ယူတာတရားထုတ်လာပို့ပြီးတော့သူကအဲ့ကအတင်းကြီးမှုအေးချမ်းမှုရှိလာတယ်ရိုးသားမှုဖြောင်းမှမှုရှိလာတယ်ပြီးကြီးမှုအေးချမ်းမှုတွေဥမှရှိလာတယ်အဲ့တော့ပေါင်းပေါင်းကျန်ကျန်သူ့လေးစားလာအဲ့ဒီလူကိုယ်တိုင်လည်းပြောတယ်တပည့်တော်ကတဲ့သူပေါင်းပေါင်းကျန်ရဲ့လေးစားမှုကိုရတဲ့ကြောင့်သူ့ကိုယ်ကိုပူကျင်တတ်တယ်သူနဲ့လုပ်ဖို့ခင်မိတရားသူ့ကြောင့်ပဲတော့မှထိခိုက်မှုနေမှာမရှိပါဘူးဆုံးရှုံးမှုဆိုတာဘယ်တော့မှမရှိအောင်သူအဲ့ဒါကိုအမြဲတမ်းသတိထားတယ်သူစိတ်ထဲမှာလည်းပဲကိုယ့်အတွက်အကျိုးရှိဖို့သူများထိခိုက်သွားမှုကိစ္စမျိုးကိုလှုပ်ချင်စိတ်ရှိတော့မလှုပ်ချင်တော့ဘူးအဲ့လိုမျိုးလုပ်မိလို့ရှိရင်စိတ်ထဲမှာတအုံနေနဲ့ခုနကဟိုတကာကြီးပြောလို့ကိုယ့်ကိုယ်စားဖြစ်ရတယ်နော်ငါဒီလိုမတရားလုပ်တာသူတော့သိပါနော်ငါတော့တော်တော်မြတ်သွားပြီသူတော့တော်တော်ထိခိုက်သွားပြီမျက်နှာတော့ငါဘာမှသူချင်ကြရင်တစ်လက်လုံးနေတဲ့ကောင်ပါပြန်လို့ဥမှာနော်ဘုံကျင်မှာငါမကောင်းကြောင်းနေပြောတော့မှာအဲ့ဒါလို့တော်ဦးမင်းနဲ့တွေ့ရတာအင်မတန်စိတ်ပင်ပန်းပါတယ်နော်အခုတော့ရိုးရိုးသားသားဖြောင်းဖြောင်းမှသူ့ကိုကိုယ်ကိုဖဲ့ပြီးတော့လုပ်တဲ့ကြောင်သူ့မှာအဲ့လိုတွေးစရာအူစရာမရှိဘူးအင်မတန်စိတ်အေးချမ်းတယ်နော်အဲနောက်အဲ့ဒီတကကြီးတွေကလည်းပြောလဲဆိုတတိယနေထိုင်သွားလာပြောဆိုလုပ်နေတဲ့ကောင်ပါတဲ့တတိရှိနေတဲ့အချိန်မှာဖြစ်ပေါ်နေတဲ့စိတ်နဲ့တတိမရှိတဲ့ခါမှာဖြစ်ပေါ်နေတဲ့စိတ်ကမတူဘူး။တတိမရှိတဲ့ခါမှာစိုးရိမ်မှုကြောက်ကြမှုတွေများတော့အခုအမူအရာတွေကစပြည်ကြည်မှုခန့်ညာမှုမရှိတော့ အထူးသဖြင့်ကိုယ်ဆက်ကြီးတဲ့လူတွေနဲ့ညာလူကြီးတဲ့လူပစ္စည်းဥစ္စာပုံတော့ချမ်းသာတဲ့လူလူကြီးနဲ့တွေ့ရတဲ့အခါသူတို့ရှိမှကိုယ်ကတင်ငယ်လူပဲဖြစ်နေတယ်အားငယ်နေကြောက်တယ်ဒါဖြစ်ရဖြစ်နေနော်လူတိုင်းမှာတင်ငယ်စိတ်အားငယ်စိတ်ကြောက်စိတ်ကအနည်းနဲ့များရှိပါတယ်ဘလောက်ညာလူကြီးကြီးဘလောက်ပတ်စံချမ်းသာချမ်းသာသူဟန်နဲ့မန်နဲ့တော့တင်းနေတာနည်းနည်းတော့ကြောက်တယ်နော်ဒါတိရှိနေချိန်မှာအဲ့လိုတင်ငယ်စိတ်အားငယ်စိတ်ကြောက်စိတ်ကမရှိဘူးသူတစ်ပါးရဲ့အရှိန်ဟွာကကိုယ်ကိုမသွားမှုဘူးတော့မှာကြည်ကြည်မှုခံရမှုအင်းချမ်းမှုဟာရှိနေတယ်။သူတို့သုံးတဲ့အင်္ဂလိပ်စကားလုံးကဆက်ပြောရမှာရှိနော်။သူ့မှာဒိဋ္ဌိရှိနေတယ်လေ။သူတပားရဲ့အရှင်ဟောကကိုယ်ကိုဘောဟောမလို့တော်လို့မရဘူး။တော်မှုတော်လို့မရဘူး။တော့သူ့ကိုကမလေးမစားဘောဘောမှာဆက်ဆံတာတော့မဟုတ်ဘူးနော်။လူလူညံ့ညံ့လေးဒီလေးစဉ်းစားလေးဆက်ဆံတာ။တို့တော့ကိုယ်စိတ်ကမှာတည်တည်ငြိမ်ငြိမ်အေးချမ်းချမ်းခံခံညံ့ညံ့လေးလေ။ကြောက်စိတ်မရှိဘူး။ဒါတိရှိနေလို့ရှိရင်ကြောက်စိတ်လည်းမရှိဘူး။အဲ့ဒါအမှန်တန်ရေးကြည့်တာနော်။အဲ့တော့ကိုကကြောက်တဲ့မရှိပဲနဲ့ဒိဋ္ဌိစပြန်ပြုလို့ရှိရင်တစ်ဖက်သားလူကပို့ပြတ်လိုက်တာကိုအမူအရကြောက်လို့ရှိရင်ကြောက်လေ၆လေဆိုတဲ့သဘောပဲနော်ဒါလူတော်ပါတော့ကြောက်တတ်တဲ့လူကိုပို့ပြတ်၆တတ်ကိုကမကြောက်လို့ရှိရင်သူကလည်းကိုမ၆တော့ဘူးအဲ့တော့ဆက်ဆံရေးကပို့ပြတ်ဉာဏ်လူကြီးဖြစ်တယ်နော်သူကလည်းကိုလေးစားတယ်ကိုလည်းသူ့လေးစားတယ်အဲ့ဒါလို့ကိုဘောရတယ်မှာနင်းထိုင်ရင်သွားနေတာရှင်ရတဲ့တလောက်တဏှာကြီးမှာ၅မိနစ်ပဲရရတဏှာကြီးပြည့်တယ်ပြည့်တယ်၅မိနစ်လောက်ရမယ်ဆိုရင်အင်ဗန်ကျူမြောက်ပါနော်။ဟုတ်။အဲ့နိုင်ပြည်တိုင်းပြည်တိုင်းကိုယ်ကိုသတိထားလိုက်ပါ။အလုပ်လောက်နေမှာခဏတော့နေဦးနေလို့တည်းလား။ငါ၅မိနစ်လောက်ကလေးနောက်ခေါင်းလုံးမှာတင်းနေတာ။ငါကဘူးကြီးတင်းနေတာ။ငါဇေကျောကြီးတက်လာတယ်။အလုပ်ကဇောတက်လို့လေဇေကျောတောက်လို့ပါပဲ။ဒုတိယကရှိလို့ဆိုပိုသိ။နှလုံးကရှိလို့ဆိုရင်အလုပ်ဇောတက်တယ်လေ။နှလုံးခုနကလေးမမှန်လေလေပဲအသက်ရှင်မမှန်လေလေပဲအမောဖြစ်တာ။အမောဖောက်လာတယ်ကြက်လာတယ်။အဲ့ဒါကြီးပြောသူအလုပ်ကိုပြောတာ။တတိယကနှလုံးမှာ infarct ဖြစ်ပြီလေ။တရားထုတ်ရှိရင်လည်းယောဂအချင်းကြီးကပူဆိုးတာဆိုဆေးတွေအများကြီးတောက်ရတယ်။နေ့စဉ်အချိန်ရရင်ရတဲ့လောက်တတိကပ်နေလို့ရှိရင်တော့ယောဂဆက်တာဆိုဆေးတောက်ရတာနည်းပါလေ။ဆိုတရားထုတ်လို့မဖြစ်ဘူး။သူကတော့နေ့လည်နေ့ကင်းမှတရားမဆိုင်ရင်လည်းတတိတော့ညနေမှအလုပ်ဆက်လို့မရဘူး။နေ့လည်နေ့ကင်းမှခဏလေးညနေလောက်ဖြစ်ဖြစ်တရားထိုင်လိုက်ရမှညနေလောက်မှအလုပ်ကိုဆက်ပြီးတော့လုပ်နေတယ်။အဲ့ဒါလိုအလုပ်အင်မတန်များတဲ့အကြောင်းအင်မတန်ကြီးတဲ့လူတွေဟာအလုပ်များတဲ့ကြားတွေကရတဲ့လောက်အချိန်မျိုးကုတ်ကပ်ပြီးတော့ယူတော့နော်၅မိနစ်ရရ၁၀မိနစ်ရရတရားထုတ်တာတစ်ပတ်ကြောင်သူတို့ဘောမှာကြည်ရင်းမှုအေးချမ်းမှုပိုရှိလာတယ်နော်အဲ့တော့ခုနပြောသလိုပဲဒီခေတ်ဒီခါမှာဒီလိုမလုပ်လို့မဖြစ်တော့ဘူးနော်အဲ့တော့ခုနပြောသလိုပဲ so we are going to have to learn to preserve our quality of life နော် quality of life ဆိုတာအဲ့မှာစိတ်ကြည်ရင်းမှုအေးချမ်းမှုကိုပြောတာနော်အဲ့တော့စိတ်ကြည်ရင်းမှုအေးချမ်းမှုကို preserve လုပ်ရမယ်နော်ထင်းသိမ်းရလိမ့်မယ်အပြက်ခံလို့မဖြစ်ဘူးနော်တော့မရှိသေးရင်ရှိအောင်လုပ်ရမယ်စိတ်ကြည်လင်မှုအေးချမ်းမှုရှိအောင်လုပ်ရမယ်နော်တရားနဲ့အဲ့ဒီစိတ်ကြည်လင်မှုအေးချမ်းမှုရလာပြီဆိုရင်လည်းဒါလေးဟာပြက်မသွားပို့ပြီးတော့တိုးတက်လာအောင်သူ့ကိုထင်းသိမ်းဆောင်ရှောက်ရမယ်ပြည့်စုံပြည့်ထောင်ရမယ်နော်အဲ့တော့ our quality of life in situations that are characterized by chaotic events ဘယ်လိုချင်းနေမြင်ပါလဲအချင်းကြီးတွေအားလုံးအစဉ်ပြင်းနေလို့စိတ်အေးချမ်းအောင်နေရမှာလားဆိုတော့မဟုတ်ဘူး။ chaotic event ဉာဏ်မှတာဖြစ်ပြနေတဲ့အိစ္ဆာတွေကြားထဲမှာနော်။အဲ့ဒီလိုအချင်းကြီးကြားထဲမှာပဲစိတ်ကြည်လင်မှုအေးချမ်းမှုရအောင်လွတ်ရုံလွယ်မလားဆိုတော့မလွယ်ပါဘူးနော်။တို့တော့ကြိုးစားရင်မနဲ့နေမယ်ဖြစ်လာမှာပါ။ဖြစ်နေတဲ့သူတွေအများကြီးရှိတယ်။ဒီမြို့မှာလည်းရှိတယ်၊ဟိုမြို့မှာလည်းရှိတယ်၊ရန်ကုန်မှာလည်းရှိတယ်၊မန္တလေးမှာလည်းရှိတယ်။ဒါဟာဒီဘုန်းကြီးစိတ်ကူးရင်ပြီးပြောနေတာမဟုတ်ဘူး။တကယ်လုပ်နေတဲ့ဒကာဒကမတွေကသူတို့လုပ်နေတာကိုလာပြောပြတာကိုမှတ်သားတော့အခုဒီမှာရှိတဲ့ဒကာဒကမတွေလည်းပဲနီးယူနေအောင်အပြည့်ပြည့်နေအောင်လုပ်ရင်ဖြစ်ပါလားဆိုတော့ရင်းကြီးကြီးနဲ့ဖြစ်နိုင်တဲ့လောက်ကိုလုပ်အများကြီးလုပ်ဖို့မပြောဘူးနော်ဖြစ်နိုင်တဲ့လောက်ကိုလုပ်ပါဒီလိုလုပ်လို့ချက်ချင်းတရားသူရတော့မယ်လို့မဆိုးလို့ပါဘူးလုပ်နေတဲ့လောက်စိတ်အေးချမ်းမှုကြည်လင်မှုရှိလာမယ်စိတ်အေးချမ်းမှုကြည်လင်မှုရှိနေလေပို့ပြီးတော့လုပ်နိုင်တယ်လေဖြစ်လာလိမ့်မယ်ဘဝအခြေအနေတွေကြောင့်စိတ်ရှုပ်ပြီးနေတရားထုတ်ဖို့မလွယ်ပါဘူးတရားထိုင်တော့မှစိတ်မကြည်ပဲဘူးနော်အဲ့တော့ကိုယ့်ဘဝအခြေအနေလည်းပဲပို့တော့အစဉ်ပြေမှုရှိလာအောင်တရားနဲ့ပဲလုပ်မှရတယ်တပိတော့ဗျာစိတ်ကမကြည်သေးလို့တရားမထိုင်သေးဘူးဆိုရင်အတိတ်ဘယ်ကဘူးပေါက်မလဲတိလားတပိတော့နေမကောင်းလို့စိတ်မတော့သေးဘူးလို့ပြောနေတူးနေတပိတော့နေမကောင်းလို့ဗျာစိတ်မတော့ချင်သေးပါဘူးနေကောင်းသွားမှပဲစိတ်တော့မယ်လို့အဲ့လိုဆိုရင်ဒီကအတိတ်ပဲရှိပါရောင်းမြန်ရင်းဖြစ်နေပြီနော် နေမကောင်းလို့ဆေးတော့လာပါနော်စိတ်မကြည်လို့အလုပ်တွေများတော့အလုပ်တွေအစိမ်းမကြည်လို့စိတ်မကြည်လို့စိတ်ရှုပ်လို့စိတ်ကလေးနဲ့ကြည်သွားအောင်စိတ်ချမ်းသာသွားအောင်တရားထုတ်ရပါစိတ်ကြည်တဲ့ကြည့်အောင်စောင့်နေမယ်ဆိုရင်ဘယ်တော့ဖြစ်လိမ့်မယ်ဒီအဒီကြည့်အောင်ဖြစ်တော့ဘူးနော်ဒီခေတ်ဒီခါကြီးဟာဘုလိုတို့အစဉ်ပြေတာတွေအများအားဖြစ်နေတဲ့အခြေခါကြီးမဟုတ်တော့ဘူးအစဉ်မပြေတာတွေကအနည်းနဲ့အများနေတိုင်းတွေ့နေရအဲ့ဒီ chaotic events တွေနော်ဘယ်မှာသာဖြစ်နေတဲ့ကိစ္စတွေကြားရမှာပဲစိတ်ကြည်လင်မှုအေးချမ်းမှုရှိအောင်နည်းလမ်းကို we have to learn မဖြစ်မနေရှာမှာလေ့ကျင့်မှာနော် chaotic times not only demand a greater ability to cope with stress so chaotic times ဖြစ်ချင်လို့ဖြစ်နေတဲ့အချိန်အခါကြီးမှာစိတ်ပင်ပန်းနေနော်စိတ်ပင်ပန်းတာကိုပဲ stress လို့ပြောတယ်နော်အဲဒီစိတ်ပင်ပန်းမှုကိုခံနိုင်ရှိအောင်ကြိုးစားတာကို cope လို့ခေါ်တယ် cope cope နော်အဲတော့အဲလိုပင်ပန်းမှုကိုခံနိုင်ရှိအောင်အဲဒီပို့ပြီးတော့အရေးချင်းအစွမ်းအစရှိဖို့လိုရုံနေမကဘူးနော် they also necessitate greater flexibility အချင်းတွေကိုကြည့်ပြီးတော့ပြည့်ပြင်းပြောင်းလဲနိုင်တဲ့ flexibility ရှိဖို့လည်းပဲပို့ရေးကြည့်ပါလေနော်ပို့ပြီးတော့ပြည့်ပြင်းပြောင်းလဲနိုင်ရမယ်ခြေတုံးကလိုလိုလိုစင်တိုင်းပုံမှန်တော့လို့ရတယ်အခုချိန်မှာအချင်းတွေကိုကြည့်ပြီးတော့ပြောင်းနေတဲ့အခါမှာချက်ချင်းပြောင်းနေရမယ်အရင်လိုမဟုတ်ပါလားလို့ညင်ညူမနေပါနဲ့အရင်လိုကတော့ဘယ်တော့မှဖြစ်မှာမဟုတ်တော့ဘူးအဲ့ဒီလိုပုံမှန်ဆိုတဲ့ဖြစ်ကပုံသွားပါဘူးဘယ်သူ့ဥမာလဲအတိတ်တွေမဖြစ်တကဘာလုံးဒီလိုဖြစ်နော်ဆိုတော့ကိုကတော့ကြိုတင်ပြတော့မြင်ထားတော့အပေါ်စီးကနေကြည့်ပါကြည့်ပြီးတော့အချင်းတွေကတော့ပြောင်းနေတဲ့ချိန်ကြိုမသိပဲနဲ့ချက်ချင်းပြောင်းသွားမယ်အဲ့လိုဖြစ်ရတဲ့အခါမှာငါစိတ်ကတော့ငါရဲ့လုံနည်းကင်ကြီးရောနော်စိတ်နဲ့သိထားကြလည်းပဲချက်ချင်းပြင်နေရမယ်လုံပုံကင်ပုံလည်းပဲချက်ချင်းပြင်နေရမယ်မပြင်းလို့မဖြစ်ဘူးအရင်ခေတ်ကလူရဲ့ဘဝကဘာနဲ့လူရဲ့ဆိုတော့မြို့ပယထာလမ်းပေါ်မှာတွားနေတဲ့ယထာနဲ့မြို့ပယထာလမ်းပေါ်မှာတွားနေတာကပုံမှန်ဒီဥရာကထွက်နောက်ဆုံးပြန်လာရင်ဒီဥရာကြီးကပြန်ဆက်တာနော်ပုံမှန်လေအခုခေလူရဲ့ဘဝခေစကားပြောရတဲ့ကြောင့်ခင်ပြီးတဲ့ဥမာပဲပြလိုက်တော့နော်အခုခေလူရဲ့ဘဝ hang glider စီးတာနဲ့တူပါလေနော်ကြားဘူးလားအဲ့ဒါမြင်ဘူးလားဆက်မပါဘဲနဲ့တောင်ပန်းကြီးကနဲ့လုံတောင်ပန်းကြီးလှုပ်ထားတယ်နော်အဲ့လိုတောင်ပန်းကြီးကိုစီးရတယ်ဖြစ်နေတူတယ်ဆက်မပါတဲ့ကြောင့်ပူပူချင်းတဲ့ဘက်ကိုချက်ချင်းသွားလို့မရဘူး။လေချောင်းလေးကိုကြည့်ပြီးတော့အရှင်ပြေတယ်လို့ကြည့်ပြီးတော့ခုံပြတ်ပြတ်သွားလိုက်တာနော်။လေချောင်းလေးနဲ့တက်လို့ရှိရင်ဝဲလို့ရတယ်။တဖြည်းဖြည်းနဲ့ဝဲဝဲနဲ့အမြင့်ကိုပြတ်လို့ရတယ်။ပြီးမှကိုလိုတဲ့ဘက်ကိုဥပြီးပြီးတော့ထိုးချလိုက်ရင်ရောက်သွားလိုက်နော်။အဲ့လိုဖြစ်နေဖြစ်နေပါလိမ့်။လေချောင်းကိုအမတန်အကဲခါရလိမ့်မယ်။အဝတ်ကြီးအချင်းနဲ့ခေခါချင်းတွေကိုအမတန်ကဲခါလိမ့်မယ်။အဲ့လိုခဲ့ခါပြီးတော့အစင်းပြေလို့ကြည့်ပြီးတော့နေတော့မှဖြစ်မယ်။ငါလုတ်ချင်လို့မဖြစ်ပါလားလို့သိနေလို့မဖြစ်တော့တဲ့ခက်ပါဘူး။နော်။ဆိုတော့ခဲ့ခါကလည်းနားလည်ဖို့လိုတယ်။အစင်းပြောင်းနေလို့ရှိရင်တော့နည်းနည်းအစင်းပြေမှုကပုံများလာပါလိမ့်မယ်။နော်။ Digging ourselves in is no help. Digging in ဆိုတာကကျွန်တော်ကျင်းပြီးတော့အခိုင်အမာချိန်ကုန်ပြီခါရှိခဲ့တော့ကလောက်ကန်လေးတစ်ခုကိုတေချာလေးဖြန့်ပြီးတော့အခိုင်အမာနေလို့ရတယ်။ဒီလိုရင်းနဲ့ဒီစက်ပဲ။ဒီအိမ်မှာဒီစက်ပဲ။တစ်သက်တည်းမကောက်သားစင်ကြီးစက်တောင်းနေလို့ရတယ်။အခုဖြစ်ကဒီလုံးကနဲ့ဒီစက်ဆိုတာမျိုးဖြစ်ဖို့ခင်းရင်း Digging in ဆိုတာမျိုးဖြစ်တော့တယ်။အချင်းကြီးပြောင်းရနေရာရွှေ့ရတယ်။လောက်ကန်လည်းပြောင်းတင်ပြောင်းရတယ်နော်။အခုဒါဘဝတုန်းကဖြစ်နေတာကိုပြောတာနော်။ဒီဘုန်းကြီးနဲ့ကြောင်းနေတဲ့ငွေရင်းတော်တော်များစီ။အလုပ်ကန်ဒီတော့ပြောင်းကုန်။မပြောင်းလို့မဖြစ်တော့ဘူး။သောနေနဲ့ကုန်စင်းလုံးနေနဲ့အမိလိုက်နေရတာ The ability to change and respond is crucial ပြောင်းလဲနေနေနဲ့ပြောင်းလဲနေတဲ့အခြေချင်းအခြေအနေနဲ့ကိုက်ညီအောင်ပြုပြင်နေတဲ့အခြေချင်းဟာအင်တန်အရေးကြီးတယ်နော် Along with imagination and far-sightedness as prerequisites for taking preventive actions ရှိမှာဘာဖြစ်လာမလဲဆိုတာကြိုးပြီးတော့မှန်းပြီးတော့အခက်အခဲတွေရှိလာရင်ဘယ်လိုလုပ်မလဲဆိုတာကြိုတင်ပြီးတော့နေလမ်းရှာရမယ်။ရနိုင်တော့နော်မှန်းနေတော့မှန်းမရှာမယ်။စိတ်ကူးကောင်းဖို့လိုတယ်။မျှော်မြင်ရှိဖို့အများကြီးလိုတယ်နော်။ we are going to have to learn to sit at a table of life that has uneven legs. Tables are the world good, no? Legs are the way it is good, no? Uneven are the way it is good. The way it is good, the way it is good, the way it is good, the way it is good. The way it is good, the way it is good, the way it is good. The way it is good, the way it is good. ကျွန်တော်ဒီအကြောင်းမှမကြည့်ဘူးနော်အဲ့ဒီဇဝဲကမှာစားကြရတယ်ထင်တာထင်စားတော့မှာဘယ်လိုလုပ်ရလဲအမှန်တရားထားမှရတယ်ဒီမှာထားလို့ရှိရင်ဖြိလိုက်ရင်လှုပ်သွားမှာဆောင်းသွားရုံပေါ့နော်အဲဆိုတော့ those who are able to enjoy the food of life undaunted will possess the genetic philosophical and strategic foundation for these times ဒီကိဒီကမှာအဲ့ဒီဘဝဆိုတဲ့သမင်းကိုအဲမလွဲမသွေသားမဲ့လူတွေဟာသင်ပူညာလည်းရှိရမယ်အတွေ့ခေါ်လည်းရှိရမယ်လုံကြီးလောက်ဆံလို့လည်းပဲတိတိကျကျခံလို့မှလေးလာထားရမယ်ဒါကြောင့်အခုခေတ်အထူးသဖြင့်လူငယ်တွေပြောချင်တာပေါ်ပေါ်နေလို့မရတော့ဘူးတော့အစွမ်းစားတွေအများကြီးထောက်လို့နေအကြံဉာဏ်တွေအများကြီးထောက်လို့နေအလုပ်တွေကိုအမျိုးမျိုးလုပ်ရလို့လုပ်ကြည့်ရမယ်အမျိုးမျိုးစားမှုလုပ်ကြည့်ရမယ်ပြီးမှကိုယ်နဲ့အဆင်ပြေတာလေးတွေ့ရင်တွေ့ပြီအဲ့ဒီအဆင်ပြေတာလေးနဲ့တွေ့ရင်တော့မှဒါလေးနဲ့ငါတစ်သက်လုံးနေရလို့မလို့တော့မပြောလင်းနေပြောင်းတဲ့ရောင်းရအောင်ပါဆိုတော့အခုခေတ်ကနေရာတနေရာရလို့ဒီကလေးထိုင်မှာမရအောင်ထိုင်မယ်ဆိုလို့မရတော့တဲ့ခေတ်ဖြစ်သွားပြီ။ They will know that they can expect no ordered condition. Ordered conditions are စီကံကြတကြလေးဖြစ်တာနော်။ပုံမှန်လေးဖြစ်တာ။စီကံကြလေးပုံမှန်ကြလေးဖြစ်နေတဲ့အခြေအနေမျိုးဟာမျော်လင့်လို့မရတော့ဘူး they can expect no ordered condition စီကံကြပုံမှန်ကြဖြစ်နေတဲ့အခြေအနေမျိုးကိုမျော်လင့်လို့မရတော့ဘူးဆိုတာ they will know သူတို့သိလိုက်တယ်သိအောင်ပြောရမှာနော်ဒါကြောင့်ဒီခါကြီးတို့အလုပ်တွေအများကြီးတယ်အခြေအနေတွေလည်းပဲအကြောင်းတွေအများကြီးတယ်ဘာဖြစ်မယ်ဆိုတာလည်းပဲမပြောတတ်တော့ဘူးအဲ့တော့စိတ်ဒီပြင်းမှန်းတယ်သိချင်းရဲ့အဲ့လိုစိတ်ပြင်းမှန်းဆင်းရဲကြတယ်ကြုံပြနေရတဲ့ခါမှာဒီလိုကျုံတဲ့နေရာမှာကျုံတယ်လို့ဒတိလေးနဲ့ကပ်ပြီးနေတဲ့လက်ကြီးကိုမလောက်ရင်မဖြစ်တော့ဘူးဒီလိုလောက်ပြီးတော့နည်းနည်းလေးဖြစ်ဖြစ်စိတ်အေးချမ်းမှုကြည်လင်မှုရအောင်နေသွားမှသာကိုချမ်းသာစိတ်ချမ်းသာနဲ့ကိုယ့်ဘဝအသေးပိရှိရည်ရှိနေသွားလို့ရတယ်ဒီလိုလောက်ရင်လည်းဒတိနဲ့ညံကြည့်ရလို့ရှိရင်ဘဝမှာဘာအရေးကြီးလဲဆိုတာကိုပို့ပတ်မြင်လာပါလိမ့်မယ်အခုစိတ်အင်တန်ရှုပ်နေတဲ့နေရာကြီးတွေဟာဘာဖြစ်လို့စိတ်ကလောက်ရှုပ်နေလဲသိလားအရေးကြီးတာကိုအရေးကြီးတာမှန်းလည်းမသိဘူးအရေးမကြီးတာကိုအရေးမကြီးတာမှန်းလည်းမသိဘူးမသိဘဲနဲ့အရေးကြီးတာတွေကိုအရေးမကြီးတာတွေကိုရောလိုက်တော့အားလုံးကပဲအရေးကြီးတဲ့ခင်းနေကြလို့ဒီလောက်စိတ်ရှုပ်ပြီးဒီလောက်စိတ်မှန်းနေတာအဲတော့ကိစ္စတွေကိုတေချာညံလေးနဲ့နည်းနည်းနဲ့သုံးသပ်ကြည့်ပြီးတော့အရေးကြီးတဲ့ကိစ္စကိုအရေးကြီးတာမှန်းသိသွားလိမ့်မယ်အရေးမကြီးတာကိုအရေးမကြီးတာမှန်းသိသွားလိမ့်မယ်နော်အဲတော့အရေးမကြီးတဲ့ကိစ္စတော့အသေးမွှားလေးနဲ့ကိုယ်စိတ်ကိုခဏခဏသိသိရင်မခံတော့ဘူး။အဲ့တော့ခုနဥဒ္ဒဂါကြီးကိုပြောချင်တယ်နော်။ဦးဝင်းမြင့်နော်။ကိုယ်စိတ်ကမှတောကများနေစရတဲ့ခရီးဆိုတော့ငါဘယ်ကိစ္စနဲ့တောကများနေဆိုတော့နံပါတ်1 2 3 4 5 6 7 8 9 10ထုတ်တော့ရေးချကြည့်တာ။ရေးချကပြန်စမ်းသကြည့်ပါ။ဒီကိစ္စအတွက်ငါဘယ်လောက်ကြာပဲလဲသိသိရင်ဘယ်လောက်ပူနေပူနေလားဘယ်လောက်ကြာပဲ။ဒီကိစ္စကိုအရှင်းပြအောင်ငါဘယ်လိုနည်းနဲ့လုပ်ရလဲ။ဘယ်သူနဲ့တိုင်နေရရဘယ်လိုပြောလိုက်အရင်ပြသွားမလဲနီးလိုက်ရှာလိုက်ထပ်ခါတည်းလည်းမပြီးနိုင်အောင်တွေးနေတာကပို့ပြီးတော့အင်အားကိုတုံ့ခန့်သွားတယ်မတွေးလို့မဖြစ်ဘူးတွေးတယ်တွေးတဲ့ကမှရေးချလိုက်တော့အရေးမကြီးရင်လည်းအရေးမကြီးဘူးဆိုတော့ခွက်လက်ကအခန့်ကဏ္ဍနှစ်ခုထားတာနော်အရေးကြီးတဲ့ကိစ္စနဲ့အရေးမကြီးတဲ့ကိစ္စထားပြီးတော့အရေးမကြီးတဲ့ကိစ္စကိုအရေးမကြီးတဲ့ဘက်ကိုပြောင်းပေးလိုက်နော်အရေးကြီးတဲ့ကိစ္စကိုအရေးကြီးတာမှန်ပြီးတော့ဦးစားပေးပြီးတော့သူ့ကိုတေချာလုပ်လိုက်နော်ဒါမျိုးအရေးမကြီးတာနဲ့အရေးကြီးတာကိုခွဲနိုင်ရင်ကိုပဲနည်းနည်းစိတ်သက်သာရသွားပါလိမ့်မယ်နော်။အဲတော့တချို့ကိစ္စတွေကကိုကထိုင်သွေးနေတာနဲ့ပဲကိုပင်ပန်းနေတာထားလုပ်လိုက်ရင်လည်းပဲပြီးသွားတာပါပဲ။အဲတော့လုံးလုံးဖြစ်တဲ့ကိစ္စကိုချက်ချင်းထားလုပ်လိုက်ပါ။ပြီးသွားရင်သူ့ကိုတော့မှထားစီရမှာလို့တော့ဒါပြီးသွားပြီရှင်းသွားပြီ။ဘောင်းနေထုတ်လိုက်တော့နော်။အဲတော့ပြဿနာဟာလူတိုင်းတွေ့ရမှာပါ။ပြဿနာကိုဖြေရှင်းနေရတာဟာဘဝမှာပုံမှန်လုပ်နေရတဲ့အလုပ်ပဲ။ပြဿနာကြည့်ရှင်းရတာနားလို့ပဲပြဿနာကိုကြောက်ပြီးတော့တွေးပြီးတော့စဉ်းကျင်နေဖို့မဟုတ်ဘူး ကိုမှအရင်ချင်းရှိတော့လုံးနိုင်တော့လုံးပါကိုမျောလင်းတော့တော့နိုင်လုံးပြီးတော့ဖြစ်မှာမဟုတ်နိုင်တော့ပဲတောင်းဝင်ပြောလို့ပါပြီးရင်တစ်ခါတည်းမင်းမင်းပြောပြောနေနေအောင်လည်းတူးစားပါအချိန်မြင့်ကြီးပြက်နာတွေကောင်းတယ်မှာတင်မထားပါနဲ့ညနေပဲကျရင်စိတ်အေးအေးလေးနဲ့မိသားစုနဲ့ပြောရရှိတာပြောပြီးတရားကိုခံပြီးအောင်ဆိုအလို့ဘလောက်မြန်မြန်အချိန်ကိုယူလိုက်ပါတဲ့ဇာတ်ကောင်ဖတ်တယ်ဆိုရင်လည်းဘယ်လောက်အချိန်ကုန်သွားလဲ။ဒါကလည်းဇာတ်ဖတ်တယ်ဆိုရင်တနင်္ဂနွေလောက်ကုန်မှာကုန်သွားမှာနော်။တယ်လီဗီရှင်းတစ်ခါဆိုင်ကြည့်ရင်ဘယ်လောက်ကုန်လဲ။အများကြီးကုန်တယ်နော်။ဒီဓာရီအတွက်တော့မှအချိန်ပေးနေသေးတာပဲ။ဒါတော့တရားအတွက်လည်းပဲရအောင်ချိန်ယူပါ။ကြာလို့ရှိရင်တရားကပဲဆွဲခေါ်သွားပါလိမ့်မယ်နော်။တရားအထုတ်နေတဲ့သူကိုတရားအထုတ်ဖို့အချိန်ရအောင်တရားကပဲချိန်ရှာပေးပါလိမ့်မယ်။ခဏနားအောင်နော်